Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA American တန်ရဲ့2020ခုနှစ်ဇန်နဝါရီလ12ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ1925 32နဲ့လိုင်းလာမီတာ190ရူကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီကနေ့ညပိုင်းအတွက်ထိတ်တန့်ရအောင်သတင်းတွေကိုမတ်စုမွန်နဲ့အတူတင်ပြပေးပါမယ်ရှင်ဒုသမရမိုက်ပင်စ်နဲ့သမရထရမ့်အစိုးရအဖွဲ့ဝင်ဝန်ကြီးတွေဖွဲ့စည်းပုံအရလုပ်ပိုင်ခွင့်ကိုတုံ့ပြန်တော့သမရကိုရာထူးကဖယ်ရှားရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်။သမရဟာတိုင်းပြည်ရဲ့ဖွဲ့စည်းပုံတိုင်းပြည်နဲ့အမေရိကန်ပြည်သူတွေကိုချင်းချောက်တော်မယ်အနေနဲ့ရှိနေတာမို့သူ့ကိုတာဝန်ကချက်ချင်းဖယ်ရှားပြရပါလိမ့်မယ်လို့တနင်္လာနေ့ကအောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာခဲ့ပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်25အရဒုသမရနယ်ဝန်ကြီးအဖွဲ့အများစုကသမရရဲ့တာဝန်နဲ့အာဏာကိုပယ်ဖျက်နိုင်တဲ့ကြေညာခွင့်မျိုးကိုဒုသမရပင်စ်နဲ့အစိုးရအဖွဲ့ဝင်တွေထောက်ခံမဲ့ပုံမျိုးလူထုကိုထုတ်ဖော်ပြောဆိုတာမရှိပါဘူး။ဆန္ဒပြသူတွေပြီးခဲ့တဲ့အပတ်လွှတ်တော်ကိုဝင်ရောက်စီးနင်းခဲ့ပြီးနောက်ပိုင်းသမရဒေါ်နယ်ထရမ့်နဲ့ဒုသမရပင်စ်တို့တနင်္လာနေ့နောက်ပိုင်းကပထမဆုံးအကြိမ်တွေ့ဆုံပါတယ်။ဥပဒေကိုချိုးဖောက်ပြီးလွှတ်တော်ကိုစီးနင်းဝင်ရောက်ခဲ့တဲ့ဆန္ဒပြသူတွေဟာအမေရိကန်ပြည်သူ85သန်းထောက်ခံထားတဲ့လွတ်လပ်စွာထုတ်ဖော်ခွင့်လှုပ်ရှားမှုကိုကိုးစားပြသူတွေမဟုတ်ဘူးဆိုတာသမရရောဒုသမရပါနှစ်ယောက်စလုံးကအခိုင်အမာထပ်ပြီးတော့ပြောဆိုတယ်ဆိုတာကိုအစိုးရထိပ်တန်းအရာရှိတဦးကပြောပါတယ်သမရကိုအေးအေးယူရေးတရားဆုံးဖြတ်ချက်တည်းတင်သွင်းဖို့အောက်လွှတ်တော်ခေါင်းဆောင်တွေကတွန်းတွန်းတိုက်တိုက်ဆောင်ရွက်နေပြီးတော့ဗုဒ္ဓဟူးနေ့မနေ့မှာဒီကိစ္စကိုစပြီးစဉ်းစားကြဖို့စီစဉ်ထားပါတယ်ရှင်ဒီကနေ့အင်္ဂါနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာအမေရိကန်နဲ့မက္ကဆီကိုနယ်စပ်တက်ဆက်စ်ပြည်နယ်တောင်ပိုင်းအလာမိုမြို့ကိုသွားရောက်ဖို့ရှိပါတယ်။သမ္မတထရမ့်ရဲ့ရာထူးသက်တမ်းနောက်ဆုံးနေ့ရက်တွေမှာအမေရိကန်ပြည်ထောင်စုတွင်တရားမဝင်ဝင်ရောက်ဖို့ကြိုးပမ်းသူတွေကိုတားမြစ်တဲ့အစိုးရရဲ့ကြိုးပမ်းချက်ကိုမီးမောင်းထိုးပြလိုတဲ့အနေနဲ့အခုလိုသွားရောက်မှာဖြစ်ပါတယ်။ဒီမိုကရက်အများစုကြီးစိုးထားတဲ့အောက်လွှတ်တော်ကသမ္မတထရမ့်ကိုရာထူးကဖယ်ရှားနိုင်မှုကြိုးပမ်းနေတဲ့အချိန်မှာပဲအခုလိုသူကတက်ဆက်စ်ပြည်နယ်ကိုလာရောက်တာဖြစ်ပါတယ်။2016သမ္မတစီဝင်မဲဆွေပွဲတွေမှာအမေရိကန်နိုင်ငံတွင်တရားမဝင်ဝင်ရောက်သူတွေနဲ့ပတ်သက်လို့လူဝင်မှုကြီးကြပ်ရေးကိစ္စတွေကိုသမ္မတထရမ့်ကအဓိကထားပြောကြားခဲ့သလိုနေဆက်တတိုင်းဆောက်လုပ်ရေးအတွက်လည်းမကြာခဏတိုက်တွန်းခဲ့ပါတယ်။လာမယ့်ဇန်နဝါရီ20ရက်နေ့မှာကုန်ဆုံးမဲ့ရာထူးသက်တမ်းအတွင်းသမ္မတထရမ့်အစိုးရအနေနဲ့နေဆက်တတိုင်းမိုင်450လောက်အထိပြီးစီးအောင်ကြီးကြပ်ဆောင်ရွက်ခဲ့ပါတယ်။သမရထွန်းမြေဒီကနေ့အလာမိုမျိုးခီးစဉ်ကအခြေအနေတွေကိုပိုပြီးဆိုးဝါးစေနိုင်တယ်လို့အကြမ်းဖက်မှုတွေပေါ်ပေါက်နိုင်တာကြောင့်ခီးစဉ်ကိုဖျက်သိမ်းပေးဖို့တောင်ပိုင်းစည်ရဲမွေးတင်မှုတိုက်ဖျက်ရေးစင်တာကဒီခီးစဉ်မတိုင်ခင်မှာပဲလိုက်တွန်းပြောဆိုခဲ့ပါတယ်ရှင်ပြီးခဲ့တဲ့သတင်းပတ်အတွင်းကသမ္မတဒေါ်နယ်ထရမ့်ကိုထောက်ခံသူအစွန်းရောက်တွေအမေရိကန်လွှတ်တော်အတွင်းဝင်ရောက်စီးနင်းမှုဖြစ်ခဲ့တာကြောင့်လာမယ့်ဇန်နဝါရီ20ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျင်းသစ္စာကျင်းဆိုပွဲမတိုင်ခင်နိုင်ငံတော်ဝန်လက်နက်ကင်စနားပြပွဲတွေပေါ်ပေါက်နိုင်တဲ့အပေါ်စိုးရိမ်မှုတွေမြင့်တက်နေပါတယ်။လူပုဂ္ဂိုလ်တဦးချင်းဒါမှမဟုတ်လူစုတွေကအကြမ်းဖက်မှုနဲ့ရာဇဝတ်မှုလုပ်ရက်တွေကိုလှုံ့ဆော်ခဲ့တယ်လို့ယူဆရတဲ့အထောက်အထားတွေကိုစုံစမ်းစစ်ဆေးနေတယ်လို့ပြည်ထောင်စုစုံစမ်းထောက်လှမ်းရေးဘီရိုအဖွဲ့ FBI က VOA ကိုပြောပါတယ်။ဇန်နဝါရီ16ရက်နေ့မှာမြို့တော်ဝါရှင်တန်ကိုလက်နက်ကင်ဆောင်တဲ့အဖွဲ့တစ်ဖွဲ့လာရောက်ဖို့ပြင်ဆင်နေပြီးဇန်နဝါရီ20မတိုင်ခင်မှာသမ္မတကိုအခြေခံဥပဒေပြင်ဆင်ဖြည့်ဆွတ်ချက်အမှတ်25အရာရာထူးကဖယ်ရှားဖို့ကြိုးပမ်းမယ်ဆိုရင်အဲ့ဒီအဖွဲ့ကစုပူအောင်ကြောမှုကြီးပြုလုပ်မယ်ဆိုတာကိုသတင်းရထားကြောင်းလဲ FBI ကပြောပါတယ်။ဒီအဖွဲ့ကနိုင်ငံတွင်အစိုးရအဆောက်အုံတွေကိုဝင်ရောက်စီးနင်းဖို့လှုံ့ဆော်နေတယ်လို့လဲ FBI စာရဲမှာဖော်ပြထားတယ်လို့ American သတင်းဌာနတွေကရေးပါတယ်။ဇန်နဝါရီ20ရက်နေ့သမ္မတကျန်းသစ္စာကျင်းစုပွဲမတိုင်ခင်ဒီတနင်္လာအစောပိုင်းကလေးကမြို့တော်ဝါရှင်တန်မှာအမျိုးသားအဆောင်တပ်ဖွဲ့ဝင် 15,000 လောက်ကိုလုံခြုံရေးအတွက်အကူအညီတိုးမြှင့်ချထားပေးပါတယ်။ပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာဂျာဝင်နောက်ရှက်ပြီးရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့မဲဆွယ်စီယုံရေးကိုထိခိုက်အောင်လှုံ့ဆော်ခဲ့တဲ့ရုရှားဩဇာခံအဖွဲ့ဝင်တွေကို American အစိုးရကအရေးယူလိုက်ပြီးဖြစ်ပါတယ်။ရုရှားကကြိုးတောင်နောက်ခံပေးထားတဲ့ရွေးကောက်ပွဲဂျာဝင်နောက်ရှက်ရေးစစ်ဆင်ရေးထဲမှာပါဝင်ခဲ့တဲ့ယူကရိန်းနိုင်ငံကလူပုဂ္ဂိုလ်9ဦးနဲ့ကုမ္ပဏီအဖွဲ့အစည်း4ခုကိုအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကအရေးယူလိုက်တာဖြစ်ပါတယ်။အဲဒီလူပုဂ္ဂိုလ်တွေနဲ့အဖွဲ့အစည်းတွေအားလုံးကယူကရိန်းနိုင်ငံရေးသမားအန်ဒရီတာကက်ရှ်နဲ့ဆက်နွယ်နေတာဖြစ်ပါတယ်။အန်ဒရီတာကက်ရှ်ဟာရုရှားနိုင်ငံကိုစားဆောင်ရွက်နေတဲ့ရုရှားတရှိုးလို့အမေရိကန်တာဝန်ရှိသူတွေကယူဆသတ်မှတ်ထားတာပါ။ 2019ခုနှစ်ကစပြီးဒါကက်ရှ်ဦးဆောင်တဲ့အဖွဲ့က American Media တွေ American အခြေစိုက်လူမှု Media Platform တွေနဲ့ဩဇာကြီးမာတဲ့ American တွေကိုအသုံးချအမြတ်ထုတ်ပြီးသတင်းမှားတွေထုတ်လွှင့်တယ်လို့ American ဗန္ဓာယီဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်အထူးသဖြင့်သမ္မတ Trump ရဲ့ပုဂ္ဂိုလ်ရေးရှိနေ Rudy Giuliani ကိုသတင်းချက်လက်တွေပေးပို့ဖို့ထင်ထင်ရှားရှားဆောင်ရွက်ခဲ့တယ်လို့လည်းဆိုပါတယ်တနင်္လာနေ့ကအစ်စ်ချမှတ်လိုက်တဲ့ပိတ်ဆို့အရေးယူမှုတွေထဲမှာဒါကက်ရှ်ရဲ့အတွင်းစည်းတွေကလူတွေနဲ့မီဒီယာအဖွဲ့အစည်းတွေပါဝင်တယ်လို့ American တာဝန်ရှိသူတွေကပြောပါတယ်ရှင်
ဒီ American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နိုင်ကနေ10နိုင်အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါခင်
ရှင်များရှင်ကျမစုမမဆက်ပြီးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြပေးကြပါတယ် VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGM ရဲ့အကြီးအကဲက VOA ကိုဝါဒဖြန့်ချီဌာနဖြစ်အသွင်ပြောင်းဖို့စ조사နေတယ်ဆိုတဲ့ဝေဖန်မှုတွေပေါ်မှာ American နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ကကာကွယ်ပြောဆိုလိုက်ပါတယ်သမ္မတ Trump အဆိုအရအနေနဲ့ VOA ကိုနိုင်ငံရေးအရာကင်းလွတ်ပြီးတော့မူလရည်မှန်းချက်အတိုင်းပြန်ပြီးတက်မှတ်ဖို့လိုတယ်လို့နိုင်ငံသားရဲ့ဝန်ကြီးကပြောလိုက်တာပါနိုင်ငံသားရေးဝန်ကြီးပွန်ပီယိုဟာ VOA ရုံးချုပ်ကိုမနေ့တုန်းကလာရောက်ပြီးတော့ဝန်ထမ်းတွေနဲ့တွေ့ဆုံမိကွန်းပြောဆိုခဲ့ပါတယ်။သမ္မတ Trump ရွေးချယ်ခန့်အပ်ထားတဲ့ USAGM ရဲ့အကြီးအကဲ Michael Park အပေါ်မှာ Republican နဲ့ Democrat လွတ်တော်အမတ်တွေသတင်းမီဒီယာသုံးသပ်သူတွေနဲ့သတင်းတောက်တွေဘက်ကဝေဖန်မှုတွေပေါ်မှာနိုင်ငံသားရေးဝန်ကြီးကအကာအကွယ်ပြောဆိုလိုက်တာဖြစ်ပါတယ်။ VOA American သံအနေနဲ့လုံခြုံရေးပိုင်းဆိုင်ရာစိုးရိမ်စရာအခြေအနေတွေနဲ့VOA ရဲ့လှုပ်ဆောင်ရမယ့်တာဝန်တွေကိုဆောင်ရွက်ဖို့ပြက်ကွက်တယ်လို့ VOA အကြီးအကဲ Michael Park ပြောဆိုထားတဲ့အပေါ်မှာလည်းနိုင်ငံသားရေးဝန်ကြီးပွန်ပီယိုကထပ်ပြီးတော့မှထောက်ပြပြောဆိုခဲ့ပါတယ်။ VOA ဟာတရုတ်နဲ့အီရန်နိုင်ငံကအာဏာရှင်အစိုးရတွေကိုနေရာပေးဖို့စင်မြင့်မဟုတ်ဘူးလို့လည်းသူကပြောပါတယ်။ American နိုင်ငံသားရေးဝန်ကြီးမေဂွန်ပြောပြီးမှတော့ VOA ရဲ့ညွှန်ကြားရေးမှူး Robert Riley ကနိုင်ငံသားရေးဝန်ကြီးနဲ့ USAGM ရဲ့လုပ်ငန်းဆောင်တာတွေသတင်းဖြစ်စဉ်တွေနဲ့ပတ်သက်လို့အပြန်အလှန်စကားပြောဆိုခဲ့ပေမဲ့ကိုရက်တဲကသတင်းတောက်တွေဝန်ကြီးမလာခင်မှာကြိုတင်ပေးပို့ထားတဲ့မေဂွန်တွေကိုထည့်သွင်းမပြောခဲ့သလိုပြီးခဲ့တဲ့သတင်းပတ်တုန်းက Congress လွှတ်တော်မှာဖြစ်သွားခဲ့တဲ့ကမ္ဘာကိုတုံ့လုံသွားစေတဲ့ American တို့ရဲ့ Democracy ပုံရိပ်ထိခိုက်စေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းမမေ့မနေပါဘူး။ဒီတွေ့ဆုံပွဲကိုတက်ရောက်ကြတဲ့သတင်းသမားတွေဘက်ကနိုင်ငံသားရေးဝန်ကြီးကိုမေးခွန်းတွေမေးဖို့စ조사ချပေမဲ့ဝန်ကြီးကမဖြေချခဲ့ပါဘူး။ဒီဌာနချုပ်တွင်တွေ့ဆုံမှုဟာကွယ်ရောဂါ COVID-19 ကူးစက်ပြန့်ပွားမှုဆိုင်ရာကာကွယ်ရေးလမ်းညွှန်ချက်တွေနဲ့အညီထိုင်ကုန်နေရာတွေကိုကန့်သတ်ထားပြီးတော့ပြင်ပကသတင်းတောက်တွေကိုလည်းတက်ရောက်ခွင့်မပြုထားပါဘူးရှင်။သမ္မတဒေါ်နယ်ထရန့်ယာတို့ကမစင်းခင်ရပ်ပိုင်းအလိုမှာပဲကျူးဝါနိုင်ငံကိုအကြမ်းဖက်ဝါဒါဆွဲထောက်ခံတဲ့နိုင်ငံအဖြစ်အမေရိကန်ပြည်အောင်စုကပြန်သတ်မှတ်လိုက်ပါတယ်။ဒီလှုပ်ဆောင်မှုကြောင့်ပြီးခဲ့တဲ့သမ္မတအိုဘားမားအစိုးရလက်ထက်တုန်းကကျူးဝါနဲ့ဆက်ဆံရေးကောင်းအောင်လုပ်ခဲ့တယ်လို့မျိုးလာမယ့်အစိုးရသည်ပြန်လည်ဆောင်ရွက်နိုင်မှုအတွက်အခက်ကြုံသွားနိုင်စေပါတယ်။ကျူးဝါနိုင်ငံဟာအမေရိကန်ကဝေယမ်းပြေးတွေကိုလက်ခံထားတာကိုလံဘီယာတပုံတွေကိုလွှဲပေးဖို့ညှင်းဆန်တာဗင်နီဇွဲလားကောင်းဆောင်နီကိုလတ်စ်မာဒူရိုကိုထောက်ခံနေတာကြောင့်အခုလိုအရေးယူဆောင်ရွက်တာလို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီယိုကတနင်္လာနေ့ကကြေညာခဲ့ပါတယ်။ကျူဘာအစိုးရအနေနဲ့နိုင်ငံတကာအကြမ်းဖက်ဝါဒဆဲလို့ရတဲ့ထောက်ခံနေတာရပ်တန့်ပြီးအမေရိကန်တရားရေးကိုအနှောက်အယှက်ပေးနေတာတွေကိုရပ်ပစ်ပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်းဆိုခဲ့ပါတယ်။သမ္မတထရန့်အစိုးရဟာ2019ခုနှစ်အာဏာရပြီးကတည်းကသမ္မတအိုဘားမားလက်ထက်ကျူဘာကိုချဉ်းကပ်ခဲ့တဲ့နည်းလမ်းတွေကိုပြောင်းပြန်လှန်ပြီးတော့ကျူဘာကိုနှိပ်ကုပ်ခဲ့တာပါ။သမ္မတအိုဘားမားဟာ2015ခုနှစ်တုန်းကကျူဘာကိုအကြမ်းဖက်ဝါဒဆဲထောက်ခံတဲ့နိုင်ငံစင်းကနေပယ်ဖြတ်ပြီးတော့နှစ်နိုင်ငံတန်တမန်ဆက်ဆံရေးတစ်ကိုထူထောင်ခဲ့ပါတယ်ရှင်။တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံကို COVID-19 ကာကွယ်ဆေးအခမဲ့ပေးမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကဒီကနေ့အင်္ဂါနေ့မှာပြောဆိုလိုက်ပါတယ်။မြန်မာနိုင်ငံကိုတရုတ်နိုင်ငံသားရေးဝန်ကြီးတွားရောက်ခဲ့တဲ့နှစ်ရက်တာခီးစဉ်ပြီးအဲ့ဒီလိုပြောဆိုလိုက်တာပါ။တရုတ်အစိုးရဘက်ကမြန်မာနိုင်ငံကို COVID-19 ကာကွယ်ဆေးတွေအခုလိုအခမဲ့ပေးဖို့စီစဉ်တာကတော့အာရှနိုင်ငံတွေကြားကရောဂါ COVID-19 ကူးစက်ပြန့်ပွားမှုကိုထိန်းချုပ်နိုင်မှုအတွက်အခုလိုကူညီတာလို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောဆိုပါတယ်။မြန်မာအစိုးရဘက်ကလည်းအခုလိုတရုတ်နိုင်ငံဘက်ကတရုတ်ရန်ွေ3,000နဲ့ညီမျှတဲ့ COVID-19 ကာကွယ်ရေးဆိုင်ရာဆေးထောက်ကူပြုပစ္စည်းကိရိယာတွေနဲ့မြန်မာပြည်သူတွေအတွက် COVID-19 ကာကွယ်ဆေးအလုံး3,000အခမဲ့ပေးမယ်လို့ပြော ောဆိုခဲ့တဲ့ပေါ်ကြိုးဆိုကြောင်းသတင်းထုတ်ပြန်ပါတယ်။တနိုင်ငံအကြောင်းမှာ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုပူးပေါင်းဆောင်ရွက်သွားဖို့အတွက်တရုတ်ဘက်ကတိုက်နှံသလောက်ကူညီပေးသွားမယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ COVID ကာကွယ်ဆေးရဖို့အတွက်ကျန်းမာရေးတာဝန်ရှိတဲ့သူတွေကိုလည်းအိန္ဒိယအထက်ကိုသွားရောက်ပြီးလဲဆွေးနွေးသဘောတူညီခဲ့တာတွေရှိပါတယ်။ဒါမဲ့ဖေဖော်ဝါရီလထဲမှာတော့ကျန်းမာရေးဝန်ထမ်းတွေကိုဦးစားပေးပြီးတော့ COVID ကာကွယ်ဆေးတွေထုတ်ပေးမယ်လို့မြန်မာတာဝန်ရှိသူတွေကပြောထားပါတယ်ရှင်။မလေးရှားနိုင်ငံမှာတော့ကပ်ရောဂါကိုဗစ်တကြောပြန်ကူးစက်မှုတွေပိုတိုးလာပြီးအခြေအနေကအတော်လေးကိုစိုးရိမ်စရာဖြစ်လာလို့မလေးရှားနိုင်ငံတစ်ခုလုံးကိုမလေးရှားဘုရင်ကအရေးပေါ်အခြေအနေကြေညာလိုက်ပြီးဖြစ်ပါတယ်။နိုင်ငံတွင်းရောဂါကူးစက်မှုကိုထိန်းချုပ်နိုင်ရေးမလေးရှားဘုရင်အဒူလာဆူလတန်အမတ်ရှာမ်နဲ့မလေးရှားဝန်ကြီးချုပ်မော်ရီဒန်ရက်ဆမ်တို့တွေ့ဆုံမှုအပြီးဒီကနေ့အင်္ဂါနေ့မှာမလေးရှားတော်ဝင်နှန်းတော်ကနေဘုရင်ကနိုင်ငံကိုအရေးပေါ်ကြေညာချက်ထုတ်ပြန်လိုက်တာပါ။ပြီးခဲ့တဲ့အောက်တိုဘာလတုန်းကမလေးရှားဝန်ကြီးဘက်ကကွယ်ရောဂါ COVID-19 ထိန်းချုပ်ရေးဒီလိုကြေညာချက်ထုတ်ပေးဖို့ဘုရင်ကိုတောင်းဆိုခဲ့ပေမဲ့ညှင်းပယ်ခဲ့ပါတယ်။ဒီရေးပေါ်အခြေအနေအရလာမယ့်ဩဂုတ်လ၁ရက်နေ့အထိမလေးရှားပါလီမန်လွှတ်တော်ရည်နာထားဖို့ပါဝင်ဝန်ကြီးချုပ်ရဲ့ဆိုရဖွဲ့ကိုဥပဒေတွေချမှတ်ခွင့်ကိုလည်းပေးထားပါတယ်။မလေးရှားဝန်ကြီးချုပ်ရဲ့ရုံးမြင့်တန်းကြားကနေနိုင်ငံကိုပြောကြားတဲ့မေးခွန်းထဲမှာတော့ဒါကရေးပေါ်အခြေအနေကြေညာတာဖြစ်တဲ့စစ်အာဏာသိမ်းတာမဟုတ်ဘူး။နောက်ပြီးတော့ညမထွက်ရအမိန့်တွေလည်းထုတ်ပြန်မထားပါဘူးလို့ဆိုထားပါတယ်။အလားတူမျိုးတော့တိုကျိုပါဝင်အနီးနားကခရိုင်တွေကိုအရေးပေါ်အခြေအနေကြေညာထားရတဲ့ဂျပန်နိုင်ငံမှာလည်းကိုဗစ် -19 ကူးစက်မှုတွေပိုတိုးလာနေပါတယ်။ဗြိတိန်နဲ့တောင်အာဖရိကမှာဖြစ်ပွားနေတဲ့မျိုးဗီဇသစ်နဲ့မတူတဲ့ကိုရိုနာဗိုင်းရပ်စ်ပိုးမျိုးဗီဇသစ်ကူးစက်မှုဘရာဇီးခီးသွားတွေကနေတစ်ဆင့်ဂျပန်မှာတွေ့ရှိတဲ့အတွက်လည်းဂျပန်ပြည်သူတွေကြားမှာစိုးရိမ်မှုတွေမြင့်တက်လာနေပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးမူလစစ်မြစ်စုံစမ်းစစ်ဆေးနိုင်မှုစေပညာရှင်တွေပါဝင်တဲ့ WHO စုံစမ်းစစ်ဆေးအဖွဲ့လာမယ့်ကြာသပတေးနေ့မှာတော့တရုတ်နိုင်ငံကိုဆက်ရောက်နိုင်မယ်လို့တရုတ်ဆိုရကပြောထားပါတယ်။ဒါပေမဲ့ဗိုင်းရပ်စ်ပိုးစတဲ့ဖြစ်ပွားရာဝူဟန်မြို့ကိုသွားရောက်လေ့လာခွင့်ပြုမပြုဆိုတာကိုတော့တိတိကျကျမသိရသေးပါဘူးရှင်။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့2022ခုနှစ်ဇန်နဝါရီလ12ရက်အင်္ဂါနေ့ညချမ်းရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေသတင်းလွှာတွေနဲ့အပတ်စဉ်ခန်းစာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။
အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာ VOA အမေရိကန်အသံလွှင့်ဌာနချုပ်ကိုတင်းလာနေကလာရောက်ခဲ့ပါတယ်။အမေရိကန်ပြည်တော်စုရဲ့ကမ္ဘာသမား200ဆုံးမှထုတ်လွှင့်နေတဲ့ VOA ရဲ့အခန်းကဏ္ဍအရေးပါပုံနဲ့အမေရိကန်တို့ရဲ့တမူထူခြားအရေးပါမှုတွေအကြောင်းကိုလည်းဝန်ကြီးပွန်ပီယိုကပြောဆိုခဲ့တာပါ။ VOA သတင်းထောက်ဆင်းနီစိန်တင်ပြပို့ထားတာကိုကျွန်မနောက်လောက်ဆက်ပြီးတော့တင်ပြသွားပါမယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာ Washington DC မှာရှိတဲ့ VOA ဌာနချုပ်ကိုတင်းလာနေကပထမဆုံးလာရောက်ခဲ့ပါတယ်။ဝန်ကြီးတူအနေနဲ့ပြည်ပခီးစင်တဲ့အတွင်းသူပြောဆိုခဲ့တဲ့အမေရိကန်အစိုးရရဲ့ရည်တည်ချက်နဲ့မူဝါဒတွေကိုဝန်ကြီးပွန်ပီယိုကအခုလိုပြောဆိုခဲ့ပါတယ
် I tell audiences about American exceptionalism wherever and whenever I can
အမေရိကန်ရဲ့တူမတူရဲ့ထူးခြားမှုတွေကိုအခွင့်အသင့်တိုင်းကျွန်တော်ပြောလို့ရှိပါတယ်ဒါလည်းအမှန်ပါအမေရိကန်ဟာကောင်းမွန်ကြီးမြတ်တဲ့တိုင်းပြည်ပါဒီအခြေခံအုံမြစ်ကိုအမေရိကန်ပြည်သူတွေနားလည်သဘောပေါက်ကြပါတယ်အမေရိကန်ဟာဘယ်လိုအခြေအနေမျိုးမှမဆိုပိုးပြီးစီလုံးညီညွတ်လာတတ်တဲ့နိုင်ငံဖြစ်ပါတယ်အမေရိကန်နိုင်ငံကအမြဲတမ်းအမှန်ကြီးမဟုတ်ပါဘူးအမေရိကန်နိုင်ငံရဲ့အတိတ်မှာရောလက်ရှိကာလမှာပါခုံယူစရာကောင်းတာတွေရောဝန်ခံစရာတွေပါရှိပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကို၆ခန်းတွေလွှတ်တော်တဲ့အတင်းဝင်ရောက်နောက်ဆက်ခဲ့ပြီးရပ်ပိုင်အကြမ်းမှာ VOA ကိုဝန်ကြီးပုံပြောလာရောက်ခဲ့တာပါအဲ့ဒီအကြံဖက်မှုတွေကိုပြီးခဲ့တဲ့တပတ်မှာမစ္စတာပွန်ပီယိုပြစ်တင်ရှုတ်ချခဲ့ပေမဲ့အဲ့ဒီနောက်ပိုင်းဘာမှချက်မျိုးမှမပြောပါဘူး။ VOA ရုံးအပြင်ဖက်မှတွေပေါ်ပေါက်ခဲ့တဲ့အဲ့ဒီအကြံဖက်မှုတွေနဲ့ပတ်သက်ပြီးဝန်ကြီးပွန်ပီယိုထက်တွင်ပြောဆိုခြင်းမရှိတာကိုရောဒီကိစ္စကိုမေခွန်မထုတ်ခဲ့တဲ့အပေါ်မှာပါကြွန့်ကျင်သူတူကတော့အံ့ဩနေပါလေ။ Chairman Marshall Fund အဖွဲ့က Michael Kimmich ကအခုလိုထောက်ပြပါဗျ။
It was striking that Secretary Pompeo didn't mention the events of this past week.
ဒီကတော့ထပ်မံပေါ်ပေါက်ခဲ့တဲ့ဒီချက်ဖတ်မှုကိုဝန်ကြီးပွန်ပီယိုထပ်ပြောမသွားတာတိတ်အံ့ဩကောင်းပါလေ။ဒါတိတ်ရေးပါတဲ့ကိစ္စပါ။နောက်ပြီးလူတိုင်းကောင်းတဲ့မှာလည်းဒီကိစ္စရှိနေမှာထင်ပါလေ။ဒီအကြောင်းအရာကိုမပြောဘဲခြံထားတာကတော့ထူးဆန်းပါလေ
။ VOA American အသံနဲ့အခြားအတောင်လွင့်ဌာနတွေကို American အစိုးရကအရမုံငွေထောက်ပံ့ပေးနေတာဖြစ်ပြီးဘာသာစကားပေါင်း10ခန်းနဲ့ကမ္ဘာသဝန်သတင်းအချက်အလက်တွေကိုထုတ်လွှင့်နေတာဖြစ်ပါတယ်။VOA ဟာအမေရိကန်ရဲ့သူမသူတဲ့အတန်ဖြစ်တယ်လို့မစ္စတာပွန်ပီယိုကပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့စိတ်ကိုယ်ရေးအတွေ့အခေါ်တွေကိုကမ္ဘာသဝန်အကောင့်ထဲပို့တဲ့နေရာမှာ VOA တန်လွှင့်ဌာနကအဓိကအခန်းကဏ္ဍမှာရှိနေတာဖြစ်ပြီးအာဏာရှင်အစိုးရရဲ့အတန်တွေထုတ်လွှင့်ပြရနေရာမဟုတ်ဘူးလို့လည်းပြောပါတယ်
။ Governments like those in China, Iran, North Korea. They don't have the
respect. ဒီလိုအီရန်နဲ့နော်ကိုရီးယားလိုအစိုးရအဖွဲ့တွေဟာအမေရိကန်ရဲ့စံတန်ဘူးတွေဖြစ်တဲ့ငွေရပါလူအခွင့်အရေးကိုလေးစားလိုက်နိုင်ကြတာမဟုတ်ပါဘူး။ အမေရိကန်ပြည်ထောင်စုရဲ့ရည်ရည်ချက်အားလုံးနဲ့အဲ့ဒီအာဏာရှင်တွေဖြောင်းဖြောင်းကြီးဆန့်ကျင်နေကြပါတယ်။အစိုးရဆိုတာပြည်သူလူထုအတွက်ဖွဲ့စည်းထားတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။ဒါပေမဲ့အဲ့ဒီအာဏာရှင်တွေကတော့ပြည်သူဆိုတာအစိုးရအတွက်ဆိုပြီးယုံကြည်နေတာပါ။ VOA ရဲ့အခန်းကဏ္ဍကသိအရေးကြီးပါတယ်။ VOA ဟာလွတ်လပ်မှုရဲ့ရှေ့ဆောင်လမ်းပြဖြစ်ပါတယ်။
မစ္စတာပွန်ပီယိုရဲ့နိုင်ငံခြားရေးရာထူးတာဝန်တွေဒီလအနောက်ပိုင်းမှာကုံဆုံးတော့မှာဖြစ်ပါတယ်။လွှတ်တော်ကအတည်ပြုမယ်ဆိုရင်တော့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရွေးချယ်ထားတဲ့လက်ထောက်နိုင်ငံခြားရေးဝန်ကြီးဟောင်းအန်သနီဘလင်ကန်ဟာအမေရိကန်နိုင်ငံရဲ့နိုင်ငံခြားရေးဝန်ကြီးသစ်ဖြစ်လာတော့မှာဖြစ်ပါတယ်။ကျွန်မနှင်္ဂလာပ
ါ။မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ပြည်ထောင်နိုင်ငံခြားရေးဝန်ကြီးဝမ်ဂျီဟာဒီကနေ့တက်မတော်ကာကွယ်ရေးဦးစီးချုပ်နဲ့တွေ့ဆုံပြီးလုံခြုံရေးငင်းချမ်းရေးကိစ္စတွေအပါအဝင်နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးဆွေးနွေးတဲ့အကြောင်းကိုတင်ပြပါမယ်။ကျွန်တော်မိုးစောပါ။နေပြည်တော်ကိုတင်းနှလာနေနေခင်းကရောက်ရှိခဲ့တဲ့တရုတ်နိုင်ငံနိုင်ငံတော်ကောင်စီဝင်နဲ့နိုင်ငံခြားရေးဝန်ကြီးဝမ်ဂျီဟာဒီကနေ့မနက်ပိုင်းမှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီဆွေးနွေးပွဲမှာတက်မရော်နဲ့ပတ်သက်ပြီးအဓိကဆွေးနွေးတဲ့အချက်တွေကိုတက်မရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်။မြန်မာတက်မရော်နဲ့ပတ်သက်တဲ့ခံစားများမှာအဓိကပူပေါင်းပြီးစွန့်ရင်ပြင်ပေးနိုင်တဲ့အခြေအနေတွေ၊ပြီးရင်ကျွန်တော်ငင်းကြားရေးဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးတော့မြန်မာတက်မရော်အနေနဲ့ဒီနေ့အေဂျင်စီအတွက်အဓိကတာဝန်ဆောင်ရွက်နေတဲ့အခြေအနေနဲ့ဒီနေ့အေဂျင်စီအတွက်ဖွံ့ဖြိုးတိုးတက်ရေးကိုပါပူပေါင်းဆောင်ရွက်နိုင်တဲ့အခြေအနေတွေ။အော်ရနေရရဲ့အတွက်အလေးထားဆောင်ရွက်နေတဲ့အခြေအနေတွေတရုတ်မြန်မာနိုင်ငံငယ်စပ်ဒေသတွေမှာတည်ငြိမ်အေဂျင်စီအခြေအနေတွေရခိုင်ပြည်နယ်တည်ငြိမ်အေဂျင်စီအခြေအနေတွေဒါတွေဆွေးနွေးကြပါတယ
်ဒါအပြင်နှစ်နိုင်ငံချစ်ကြည်မှုတိုးမြင့်ရေး2020ခုနှစ်တရုတ်သမ္မတလာရောက်စဉ်ရရှိခဲ့တဲ့နှစ်ဖက်သဘောတူညီချက်တွေကိုဆက်လက်အကောင်အထည်ဖော်ရေးမြန်မာကျမ်းမော်နဲ့တရုတ်ကွန်မြူနတီပါတီတရုတ်ပြည်သူ့လွတ်မြောက်ရေးကျမ်းမော်အကြားကိုဗစ်တိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုအခြေအနေဖွံ့ဖြိုးတိုးတက်ရေးအတွက်နှစ်နိုင်ငံပူးပေါင်းဆောင်ရွက်နေတဲ့လုပ်ငန်းတွေမှာကျမ်းမော်ကလိုအပ်တာတွေကိုကူညီဆောင်ရွက်ပေးနိုင်မဲ့အခြေအနေတွေထည့်သွင်းဆွေးနွေးခဲ့ကြောင်းပြောပါတယ်ပြီးခဲ့တဲ့နိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးစိုးရိမ်မကင်းတဲ့သဘောထားတွေကိုလည်းတမ်ရော်ကာကွယ်ရေးဦးစီးချုပ်ကဆွေးနွေးခဲ့ကြောင်းဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်
။ပါတီတော်ဒီမိုကရေစီစနစ်ဖော်ဆောင်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်အာဒီမိုကရေစီရဲ့အနှစ်သာရဖြစ်ကြောင်းနဲ့ရွေးကောက်ပွဲမှာတော့မဲဆွေးနေတဲ့ပတ်သက်ပြီးအမားယွင်းတွေရှိခဲ့ပြီးတော့မဲမတမာမှုတွေရှိနိုင်တဲ့အတွက်မဲဆွေးရင်းစီစစ်တွေ့ရှိခဲ့မှလည်းဆာလင်ဒီတမ်ရော်ကထောက်ပြန်ဆောင်ရွက်လျက်ရှိတဲ့အခြေအနေတွေဒီကဥပဒေရဲ့အတိုင်းဒီလိုစီမရင်းရအောင်ဆက်လက်ဆောင်ရွက်ပါနိုင်တဲ့အခြေအနေတွေဆွေးနွေးကြပါတယ်
။တရုတ်နိုင်ငံဟာနေဆက်အခြေစိုက်လက်နက်ကင်တချို့ကိုအားပေးနေတယ်ဆိုပြီးတမ်ရော်ကယူဆနေတာကြောင့်ဆက်ဆံရေးမှာအဖို့အထစ်တွေရှိနေတယ်လို့တုံ့တက်မှုတွေထွက်ပေါ်နေချိန်မှာပဲတမ်ရော်ထိတ်တန်းကောင်းဆောင်တဲ့တရုတ်ထိတ်တန်းတန်တမာတို့တွဲဆုံလာလဲဖြစ်ပါတယ်။နိုင်ငံရေးတုံးသက်သူဥမ္မမောင်ဆိုးကတော့တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရေးမှာတက်ဆိုင်သူအားလုံးနဲ့ဆက်ဆံမဲ့မှုကိုကင်ဆယ်ထားတယ်လို့မြင်ပါတယ်
။တရုတ်ဒီမြန်မာနိုင်ငံကိုဆက်ဆံတဲ့အနောက်နိုင်ငံနဲ့မတူတာကမြန်မာနိုင်ငံမှာရှိတဲ့အဓိကဇက်ဆောင်နှစ်ကောင်လုံးနဲ့ဆက်ဆံတာမဟုတ်ဗျ။မြန်မာနိုင်ငံရေးမှာပါတဲ့ဇက်ဆောင်အားလုံးဆက်ဆံတာတရုတ်ကအနောက်နိုင်ငံတွေကဗမာပြည်မှာရှိတဲ့အဓိကဇက်ဆောင်နှစ်ကောင်လို့သူတို့ယူဆတဲ့အစိုးရနဲ့တက်ပြီးဆက်ဆံပြောကြတော့လို့မဟုတ်ဘူးဒီမြန်မာနိုင်ငံနိုင်ငံရေးမှာအရန်ဆက်ကောင်လို့ပဲပြောဘလို့ဖြစ်ဆက်ကောင်တွေပါဝင်နေတဲ့တိုင်းသားလက်နက်ကန်ခွဲပါဆက်ဆံအဲ့တော့သူ့ policy ကရှိပြီးသားဖြစ်တဲ့အတွက်ကြောင့်ဒီ policy ကလည်းသူကပြောင်းမှာမထင်ဘူးအဲ့တော့ဒီပြဿနာနဲ့ပတ်သက်ရင်တော့တရုတ်ကငြင်းငြင်းရေးနဲ့အဲ့ဒီအပြစ်ခံရစိတ်ကိုသူတို့ဘလူးကူညီမယ်ဆိုတဲ့ဘက်ကပဲချင်းတတ်နိုင်မယ်လို့ထင်ပါတယ
်။တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ဂျီဟာနှစ်ရက်ကြာခီးစဉ်အစအဖြစ်မနေ့တုန်းကသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်တို့နဲ့လည်းတွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးတိုးမြင့်ဖို့ဖွံ့ဖြိုးရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်ဖို့အဖြစ်ကိုဗစ်ရောဂါကာကွယ်ထိန်းချုပ်ကူတာရေးအပါအဝင်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။တရုတ်နိုင်ငံကရွှေငွေ3သန်းတန်ဖိုးရှိကိုဗစ်တိုက်ဖျက်ရေးစီးပစ္စည်းတွေနဲ့ကာကွယ်ဆေးအလုံးရေ3သန်းကူညီပေးရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ကနေရစွန့်ခွာသူများအရေးနဲ့ပြည်နယ်ရေရှည်ဖွံ့ဖြိုးရေးနှစ်နိုင်ငံနယ်စပ်တည်ငြိမ်အေးချမ်းရေးဒေသတွင်းနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာမျက်နှာစာမှာပုံမနီးကပ်စွာပူးပေါင်းဆောင်ရွက်ရေးစတာတွေကိုလည်းဆွေးနွေးခဲ့ကြောင်းသတင်းထုတ်ပြန်ထားပါတယ်။ ဒီကနေ့ဆုံးသတ်ခဲ့တဲ့ခီးစဉ်အတွင်းမှာပဲနိုင်ငံအကြစီးပွားရေးနဲ့ဤပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာစာချုပ်မြန်မာတရုတ်နိုင်ငံအကြစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုဆိုင်ရာငါးနှစ်ဖွံ့ဖြိုးမှုအစီအစဉ်မန္တလေးကြောက်ဖြူရထားလမ်းစီမံကိန်းဖြစ်နိုင်ခြေလေ့လာရေးနားလည်မှုစာချုပ်လွှာကချင်ပြည်နယ်ပြည်တွင်းနေရပ်စွန့်ခွာသူများပြန်လည်နေရာချထားရေးအတွက်ငွေကြေးအထောက်အပံ့ပေးအပ်ရေးစာလွှာနဲ့တရုတ်နိုင်ငံကနေအတိုးမဲ့ချင်းငွေနဲ့ဝယ်ယူတဲ့လူစည်းရထားတွဲများဆိုင်ရာစာလွှာတွေကိုလည်းလက်မှတ်ရေးထိုးလဲလှယ်ခဲ့ကြပါတယ်ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ
်ဝေကဘွဲ့နိုင်ရ NLD အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကိုယ်စားလှယ်တွင်နဲ့တိုင်းသားနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ကရပြည်နယ်ဒီမိုကရက်တစ်ပါတီ KYSTP တို့ဒီကနေ့တွေ့ဆုံမဲ့အစီအစဉ်ဟာနှစ်ဖက်နေရာညှိနှိုင်းလို့အဆင်မပြေလို့ပြက်ပြားသွားတဲ့အကြောင်းပြောပြပါမယ်ကျွန်တော်နိုင်ကွန်းအိမ်ပါကရပြည်နယ်လွိုင်ကော်မြို့ကိုရောက်ရှိနေတဲ့ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ NLD ကိုယ်စားလှယ်ဖွဲ့ဟာကရပြည်နယ်ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တွေနဲ့ဒီကနေ့တွေ့ဆုံမှုအစီအစဉ်ထားပေမဲ့တွေ့မဲ့နေရရွေးချယ်ရမှာသဘောတူညီမှုမရခဲ့တာကြောင့်ပြက်ပြားသွားတယ်လို့နှစ်ဖက်တာဝန်ရှိသူတွေကပြောပါတယ်တွေ့ဆုံမဲ့နေရအတွက်သဘောတူညီမှုမရတာကြောင့်အစီအစဉ်ပြက်ရတယ်လို့လည်းကြားပြည်နယ်ဒီမိုကရက်တစ်ပါတီအသွင်းမှုဖူးတဲရဲကပြောပါတယ
်အန်ဒီမဲ့ပဲကျွန်တော်ကိုဒေါက်တာအမွန်ညူကနေပုံဆက်လာတယ်ကျွန်တော်တို့ဖဲကတော့ဒါသူတို့ကိုကျွန်တော်တို့ကတော့အဆိုပြုတာပေါ့ကျွန်တော်ဆိုပြုတဲ့ဟာကဘာလဲဆိုရင်ကျွန်တော်တို့ပါတီရောက်မှလာတွေ့မတွေ့နိုင်ဘူးဆိုလို့ရှိရင်ကျွန်တော်သက်တရားနေအောင်ရွေးရအောင်လို့ကျွန်တော်ပြောတယ်သူကတော့ပါတီဘူဟုကနေဆုတ်ဖြတ်ချက်အရဆိုရင်သူတို့ပါတီရောက်မှပဲလာတွေ့ရမယ်ဆိုပြီးတော့အဲ့လိုဆုတ်ဖြတ်ချက်ချလာတဲ့အခါကျတော့သူတို့အမိနဲ့ကကိုတခြားနေအောင်တွားတွေ့စရာအကြောင်းမရှိဘူးဆိုပြီးတော့သူပြောလိုက်တဲ့အခါကျတော့လောလောဆယ်ရတော့ဒါသူတို့နဲ့တွေ့ဖို့အချိန်ကြီးမရှိဘူးလို့ပဲပြောတာမှာပေါ့နော်သူတို့ဆက်လာတဲ့ flow အရာတို့လို့ရှိတော့ဒါ3 4အစီအစဉ်ကပြတ်သွားတယ်လို့ပဲပြောလို့ရတာပေါ့နော
်အနေဒီပြည်နယ်ရုံးမှာဒီကနေ့မွန်လွယ်ပိုင်းမှာတွေ့ဆုံဖို့မူလကစီစဉ်ထားပေမဲ့ကြားပြည်နယ်ဒီမိုကရက်တစ်ပါတီဘက်ကတော့တတိယနေရာတစ်ခုမှာတွေ့ဆုံဖို့တောင်းဆိုခဲ့ပေမဲ့လည်းအစီအမပြေခဲ့ဘူးလို့လည်းဖူတဲရဲကပြောပါတယ
်သူတို့ပါတီကိုလာမတွေ့နိုင်တဲ့အကြောင်းကြီးအားလည်းကျွန်တော်တို့နှစ်ဖက်စလုံးအတွက်လွတ်လွတ်လပ်နဲ့စကားပြောလို့ရအောင်ပေါ့ပရက်ရှာမရှိတဲ့နေရာပေါ့နော်။နောက်ကိုယ်ပါတီနဲ့မဟုတ်သူ့ပါတီနဲ့မဟုတ်တဲ့နေရာတစ်ခုကိုကျွန်တော်တို့တွေ့တော့ပို့ပြီးတော့မှသိတော်လိမ့်မယ်။လွတ်လွတ်လပ်လိမ့်မယ်။နှစ်ဖက်စလုံးပြန်လာဆွေးနွေးတော့ပို့အစီအစဉ်လိမ့်မယ်လို့ကျွန်တော်တို့အဲ့လိုယူဆတဲ့အခါကျတော့ပါတီအနေနဲ့ကဒါတတိယနေရာကိုကျွန်တော်တို့ရေးမယ်ဆိုတော့အဲ့လိုသဘောထားကြတာပါ။
မကွေးတိုင်းဝန်ကြီးချုပ်သောက်တာအောင်မွညိုကရင်ပြည်နယ်ဝန်ကြီးချုပ်သောနန်းခင်ထွေးမြင့်နဲ့အမျိုးသားနှုတ်တော်ကိုယ်စားလှယ်ဦးအင်တုံခန်းနော်ဆန်တို့ပါဝင်တဲ့ NLD ကိုယ်စားလှယ်ဖွဲ့ဟာကြားပြည်နယ်နဲ့ရှမ်းပြည်နယ်မှာရှိတဲ့တိုင်းသားနိုင်ငံရေးပါတီတွေနဲ့တွေ့ဆုံမဲ့ခီးစဉ်ဖြင့်လွိုင်ကော်မြို့ကိုရောက်ရှိနေတာပါဒါပေမဲ့လည်းကြားပြည်နယ်ဒီမိုကရက်တစ်ပါတီနဲ့ဒီကနေ့တွေ့ဆုံမှုစီစဉ်ထားပြီးမဲ့နေရာရွေးချယ်ရမှာသဘောတူညီမှုမရတာကြောင့်မသွေးဖြစ်ခဲ့တယ်လို့လည်း NLD ပါတီပြောရေးဆိုခွင့်ရှိသူတောက်သားမျိုးညွန့်ကပြောပါတယ
်ကျွန်တော်တို့သိဆုံးမှုနေရာအထူးနိုင်ငံအဆင်မပြေတဲ့အတွက်မသွေးဆုံးဖြစ်ဘူးလို့ကျွန်တော်တို့ကကျွန်တော်ကအင်ရှင်နေနဲ့ကျွန်တော်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုဖိတ်ကြပါလေအဲ့ဒါကဒီအင်ရှင်ရဲ့ရုံးကိုမလာလို့ပါဘူးတခြားနေရာကိုပဲလာနိုင်ပါတယ်ဆိုတော့အားတော့ဧည့်သည်ရဲ့ကိုယ်ပိုင်ရွေးချယ်ပွဲမှာလည်းဒီကကျွန်တော်တို့ဖိတ်ကြတာကိုမလာတဲ့အတွက်ကျွန်တော်တို့ဒီကြောင့်သူကမဖြစ်ပါဘူးမဖြစ်တဲ့အတွက်ကျွန်တော်တို့လည်းဝန်နေပါဘူးသို့တော်လည်းကျွန်တော်တို့ကြီးရဲ့ချက်ချင်းတူရောတိုင်းသားနိုင်ငံရေးပါတီများနဲ့ဒီကြောင့်သူမြန်မာပြည်သားချင်းချင်းဖြစ်ပါလေကြီးရဲ့ချက်ချင်းပွားမှုရှိတာနဲ့ညခုလိုသိဆုံးသူမြန်မာမဖြစ်တာလည်းရှိတာနဲ့လို့ကျွန်တော်တို့ဟောပါပါတယ်
နိုဝင်ဘာလ10ရက်နေ့ယူကောက်ပွဲမှာ NLD ပါတီအနိုင်ရခဲ့ပြီးနောက်အမျိုးသားညီညွတ်ရေးဆိုးရဖွဲ့စည်းမယ်ဆိုပြီးတိုင်းဒါပါတီ48ပါတီနဲ့သိဆုံးဖို့လည်းဖိတ်ခေါ်ထားပါတယ်ဒီကပွဲနိုင်ရရှိထားတဲ့ကချင်ပြည်နယ်ပြည်သူပါတီနဲ့ကချင်ပြည်နယ်မှာတွားရောက်တွေ့ဆုံခဲ့သလိုမွန်ညင်းညို့ရေးပါတီနဲ့တွေ့ဆုံဖို့မွန်ပြည်နယ်ကိုရောက်ရှိချိန်မှာတွေ့ဆုံမဲ့နေရာကိစ္စကြောင့်ဆွေးနွေးပွဲပြက်ပြားခဲ့ပါတယ်ကျွန်တော်နိုင်ကုန်းနေ VOE မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံကချင်ပြည်နယ်မြောက်ပြည်မြို့ကလောင်ကစားလုပ်ငန်းတွေမှာအလုပ်လုပ်ကြပြီးမကြသေးခင်တုန်းကပြန်လာကြတဲ့ထိုင်းနိုင်ငံသားတွေထဲမှာကိုဗစ်ကရောဂါကူးစက်သူ50ကျော်ရှိနေတဲ့အကြောင်းတင်ပြပါမယ်။ကျွန်မကမအေးမှာပါ။မြန်မာနိုင်ငံနယ်စပ်မြို့ဖြစ်တဲ့မြောက်ပြည်မြို့ကကာစီနိုလောင်ကစားလုပ်ငန်းတွေမှာအလုပ်လုပ်ကြနေကြတဲ့ထိုင်းနိုင်ငံသားတွေကိုဒီလဇန်းကစပြီးအတုပ်လိုက်ပြန်လဲလက်ခံနေရမှာမနေ့တုန်းကပြန်ရောက်လာသူ25ယောက်နဲ့ပါဆိုရင်85ယောက်ရှိခဲ့ပါတယ်။ တင်ရောက်လာသူတွေကိုတော့ကျန်းမာရေးစစ်ဆေးရမှာအများစုကကိုဗစ်ရောဂါပိုးကူးစက်နေတာတွေ့ရကြောင်းကိုလည်းထိုင်းနိုင်ငံနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ကဆေးရုံအုပ်ကြီးဒေါက်တာထဝက်ချိုင်းကသတင်းတောက်တွေကိုအတည်ပြုပြောဆိုခဲ့ပါတယ
်
ကာစီနိုလောင်းစားရုံမှာကက်ယောဂါကာလတောင်တင်နေတဲ့ထိုင်းနိုင်ငံသားထောင်ကနန်းလောက်ရှိနေပါတယ်ကျွန်တော်တို့အနေနဲ့မြောက်ဒီမှာရှိတဲ့ဆရာဝန်တွေကိုဆက်သွယ်အကူအညီတောင်းပြီးဆေးဘက်ဆိုင်ရာဝန်ထမ်းတွေလွှတ်ပေးဖို့အကူအညီတောင်းခံခဲ့ပါတယ်အဲ့ဒီနေရာမှာရှိတဲ့ထိုင်းနိုင်ငံသားတွေကိုဆေးစစ်နိုင်ဖို့အတွက်လည်းစီစဉ်နေပါပြီအခုခေါ်လာတာကတော့တတိယအကြိမ်မြောက်ဖြစ်ပါတယ်သူတို့ဟာမြောက်ဒီမြို့မှာအလုပ်လုပ်ကြနေကြတဲ့တာမန်အရက်သားတွေဖြစ်ကြပါတယ်မဲဆောက်ဆေးရုံကြီးမှာထားဖို့အခက်အခဲရှိတယ်ဆိုရင်တော့အရေးပေါ်ယာယီဆေးရုံတွေမှာထားပြီးအကူအညီပေးသွားမှာဖြစ်ပါတယ်ဆိုပြီးဆေးရုံအုပ်ကြီးကထိုင်းဘာသာနဲ့ပြောဆိုသွားတာပါမဲဆောက်ဆေးရုံကြီးမှာတော့ကိုဗစ်လူနာ160လောက်သာထားနိုင်တယ်လို့လည်းပြောသွားပါတယ်မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်မှုတွေတကြော့ပြန်ကြုံရပြီးတဲ့နောက်တွာလာလှုပ်ရှားမှုတွေနဲ့လုပ်ငန်းတွေကိုကန့်သက်တားမြစ်ထားခဲ့ရာကမြန်မာနိုင်ငံနယ်စပ်မြို့ကလောင်းကစားလုပ်ငန်းတွေမှာအလုပ်လုပ်ကြနေကြတဲ့ထိုင်းနိုင်ငံသားတွေနေရပ်ပြန်နေကြတာပါထိုင်းနိုင်ငံသားတွေတရားဝင်ရောတရားမဝင်ပါနယ်စပ်ဖြတ်ကျော်ပြီးနေရပ်ပြန်ဖို့ကြိုးစားရာကနေရောဂါကူးစက်မှုတွေကြုံရမှာကိုလည်းထိုင်းအနာပိုင်တွေကစိုးရိမ်နေကြပါတယ်ကိုဗစ်ကာယောဂါကြောင့်သေဆုံးသူ68ဦးနဲ့ကူးစက်သူအတည်ပြုလူနာ1000ကျော်ရှိနေတဲ့ထိုင်းနိုင်ငံမှာပြီးခဲ့တဲ့လလယ်ကစလို့ကူးစက်မှုတွေတကြော့ပြန်တွေ့ရှိတဲ့အထက်မှာမြန်မာရှစ်ပြောင်းလူသမားတွေအများစုပါဝင်နေတာပါမြန်မာနိုင်ငံမှာတော့သေဆုံးသူ2800ကျော်နဲ့ကူးစက်သူအတည်ပြုလူနာ33000ကျော်ရှိနေတာကြောင့်ထိုင်းရနာပိုင်တွေကနေဆက်ဒေသတွေမှာတွာလာလှုပ်ရှားမှုတွေကိုကန့်သတ်ထားပြီးလုံခြုံရေးကိုလည်းတင်းကျပ်ထားပါတယ်ရှင်ကျမမအေးမှထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ
ကူးစက်မှုတွေတကြောပြန်ကြုံနေရတာကြောင့်အရေးပေါ်အခြေအနေထုတ်ပြန်ထားရတဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေအခက်အခဲကြုံနေရတဲ့အခြေအနေကိုတင်ပြပေးပါမယ်ကျွန်မကတော့ဆူဆူပါကာယောဂါထိန်းချုပ်ရေးအစီအစဉ်တွေကြောင့်ဂျပန်နိုင်ငံမှာရောက်နေတဲ့မြန်မာနိုင်ငံသားတွေလည်းအလုပ်ကိုင်းတဲ့စာဝန်တွေရေးအခက်အခဲကြုံနေရတယ်လို့ဂျပန်ရောက်မြန်မာအတိုင်းဝန်ကပြောပါတယ်ယောဂါကူးစက်မှုတွေတိုးလာနေတာကြောင့်တိုကျိုမြို့တော်နဲ့အနီးအနားကဒေသသုံးခုမှာအရေးပေါ်အခြေအနေထုတ်ပြန်လိုက်ပြီးတဲ့နောက်အလုပ်ကိုင်းအခက်အခဲတွေကြုံနေရတယ်လို့ဒီတောင်စုမြန်မာနိုင်ငံသားများအသင်းဂျပန်အလို့အမှုဆောင်အဖွဲ့ဝင်ဦးတန်းဆွေကပြောပါတယ်
ဒီလိုထိန်းချုပ်လိုက်တဲ့အတွက်ကြောင့်မလို့စားသောက်ဆိုင်တွေမှာလုပ်တဲ့ပုံစံညားစုအလို့လုပ်နေကြဆိုရတယ်အဲဒီလူတွေကတော့အကြီးကြီးထိခိုက်မှုရှိတယ်ပေါ့နောက်တစ်ခါဒီလိုနေဘက်တွေမှာဒီမြန်မာနိုင်ငံလာတဲ့ဒီ training ဒီနန်းသားတွေဒီမှာလာရောက်ပြီးတော့ဟိုကျောင်းတက်နေတဲ့ကျောင်းသားတွေတွေ့လဲလောက်ခံရအားကြီးကိုလက်ခက်ခက်ဖြစ်သွားတာပေါ့အခုဆိုရင်မြန်မာနိုင်ငံကပြန်မဲ့လူတွေကျွန်တော်တို့မှာ dance နေတာပေါ့အဲဒါပြန်နေတော့ကြားလိုက်ပဲလေလက်မှတ်ဖို့ပြည်သူမရှိတဲ့လူတွေဒီမှာကျွန်တော်စီးကြတော့ထောင်နဲ့ချီပြီးတော့ပေါ့လေဟိုတောင်းတင်နေကြတယ
်ကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေတာကြောင့်ဂျပန်အစိုးရကနောက်ထပ်ဒေတာတချို့မှာပါအရေးပေါ်အခြေအနေကြီးညာဖို့စီစဉ်နေကြောင်းသတင်းတွေလည်းထွက်ပေါ်နေပါတယ်ဂျပန်နိုင်ငံအနောက်ပိုင်းအိုဆာကာ၊ကျူတိုနဲ့ဟာယိုကုဒေသတွေမှာပါအရေးပေါ်အခြေအနေကြီးညာဖို့ပြင်ဆင်နေကြအောင်ကျူတိုသတင်းကဖော်ပြခဲ့တာပါယောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်နိုင်မှုအရေးပေါ်အခြေအနေတွေထုတ်ပြန်ထားတဲ့နေမြေအတွင်းမှာအလုပ်လုပ်ကြနေကြတဲ့မြန်မာတွေမှာလည်းအခက်အခဲတွေကြုံနေရတယ်လို့ WeLove မြန်မာဂျပန်အဖွဲ့ကကိုမျိုးကြီးကပြောပါတယ
်ပုံမှန်အတိုင်းနဲ့သွားနေတယ်ဒါပေမဲ့ည7နာရီထိုးတဲ့အခါမှာစားတောက်ဆိုင်ကြီးအလုံးအရေးပေါ်အခြေအနေကြောင့်ရှင်မင်းဖိတ်ပြရတဲ့ခါမှာတင်းတင်းကြပ်ကြပ်အရင်ဥပဒေထုတ်ထားတာတော့မဟုတ်ဘူးပေါ့နော်။ဒါပေမဲ့အတန်ကြီးဆောင်ခိုင်းတဲ့ပုံစံမျိုးလုပ်မယ်ဆိုတဲ့အတန်တော့ကြားရတယ်။တရားဝင်ကထုတ်ပြန်ပြင်သာထားတယ်မရှိဘူး။ဒီရှိတဲ့ခါမှာတချို့ဆိုင်လေးတွေကတော့ခွင့်ရဖွင့်တဲ့ဆိုင်လေးတွေနည်းနည်းပါပါရှိရဲ့
။ယောဂကူးစက်ခံရသူ2000ကျော်ရှိနေတဲ့ဂျပန်နိုင်ငံမှာတော့လာမယ့်ဖေဖော်ဝါရီနောက်ပိုင်းကာလကစပြီးကိုဗစ်ရောဂါကာကွယ်ဆေးကိုပထမဦးစားပေးသူတွေစီစပြီးထိုးနှံပေးနိုင်မှုရည်မှန်းထားတာပါ။ဖေဖော်ဝါရီလပိုင်းမှာကာကွယ်ဆေးပထမတော့စတင်ထိုးနှံပေးနိုင်မှုပြင်ဆင်ထားတဲ့မြန်မာနိုင်ငံမှာလည်းအစိုးရအနေနဲ့ကာကွယ်ဆေးဝယ်ယူဖို့ရန်ပုံငွေထူထောင်ထားပြီးပြည်မအလူငွေကောက်ခံတာကိုလည်းဆောင်ရွက်နေတာပါကိုဗစ်ကာကွယ်ဆေးဝယ်ယူနိုင်မှုပြည်ရင်းအလူရှင်တွေသာမကပြည်ပရောက်မြန်မာတွေလည်းပါဝင်လူရန်လာကြပြီးအဲ့ဒီထဲမှာဂျပန်ရောက်မြန်မာနိုင်ငံသားတွေလည်းပါဝင်လာတဲ့အကြောင်းဦးတန်းဆွေကပြောပါတယ်
ဂျပန်နိုင်ငံမှာလည်းနေနေလာဒီကိုဗစ်ကာလမှာခက်ခဲကြုံတွေ့နေတဲ့ပုံမှာလည်းအများကြီးပဲအလုပ်မရှိတဲ့လူတွေ၊ရှားဝတ်တွေဖြစ်နေတဲ့လူတွေအများကြီးပဲသူတို့တက်နိုင်ကြလောက်ပါလေပါဝင်လှူဒါန်းလိုက်ကြတာဒီခုနှစ်ရက်တော့တော့ပါပဲကျွန်တော်တို့ပုံမှန်ဝင်3500ကိုခတ်နေပြီဒါပေမဲ့ဒီမောက်ကဒီမှာနေရက်ပြရပုံကျွန်တော်တို့ယာယီခံမှန်းတာကဇန်နဝါရီလကုန်လောက်ထိဘူးပေါ့လေကျွန်တော်တို့ဒီကောက်ခံမှုတွေကိုကျွန်တော်တို့လုပ်ကြမှာပေါ့
မြန်မာအစိုးရအနေနဲ့ကိုဗစ်ကာကွယ်ဆေးရဖို့အိန္ဒိယ၊တရုတ်၊အမေရိကန်၊ရုရှား၊ UK စတဲ့နိုင်ငံတွေနဲ့တန်တမန်နေရာချိုးပန်းနေပါတယ် တကဘာလုံးမှာကိုဗစ်ရောဂါကူးစက်ခံရသူ90တန်းကျော်ရှိနေပြီးသေဆုံးသူကတော့19သိန်းကျော်ရှိနေတာပါမြန်မာနိုင်ငံမှာတော့အစိုးရရဲ့ဇန်နဝါရီလ17ရက်နေ့ထုတ်ပြန်ချက်အရကူးစက်ခံရသူပေါင်း3သိန်း300ကျော်နဲ့သေဆုံးသူကတော့2800ကျော်ရှိနေပါတယ်ဒီမှာကတော့စုစုပါရန်ကုန်မြို့ကနေတင်ပြပို့ထားပါတယ်
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေရပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အမေရိကန်ပြည်ထောင်စုရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်25အရသမ္မတအနေနဲ့နိုင်ငံတော်တာဝန်ကိုမထမ်းဆောင်နိုင်တော့တဲ့အခါဒုသမ္မတကသမ္မတတာဝန်အစာထိုးရယူဖို့ပြဋ္ဌာန်းထားပါတယ်ပြည်ခဲ့တဲ့ဘတ်ဘိုဒူးနေ့အမေရိကန်လွှတ်တော်ကိုဆန္ဒပြသူတွေအကြမ်းဖက်ဝင်ရောက်စီးနင်းခဲ့တဲ့ကိစ္စမှာသမ္မတဒေါ်နယ်ထရန့်ရဲ့သွေးတိုးလုံဆောင်မှုကြောင့်ဆိုပြီးသမ္မတကိုရာထူးကဖယ်ရှားဖို့ဒုသမ္မတမိုက်ပန့်စ်ကိုတောင်းဆိုတဲ့ဆုံးဖြတ်ချက်တည်းရဲ့ဒီမိုကရက်အမတ်တွေကလွှတ်တော်ကိုတင်သွင်းလိုက်ပါတယ်။မင်းရှက်ခွင်းရဲ့သတင်းလွှာနဲ့ဒီစူးစီးတင်ပြပါမယ်။ကျွန်တော်သိမ်းထိုင်ဦးပါ
of the 25th amendment to declare President Donald J. Trump incapable of executing the duties of his office and to immediately
General Ilan ရဲ့ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကျန်းသစ်စာချိန်ဆဖို့ရဲ့နီးကပ်နေချိန်မှာပဲသမ္မတ Trump ကိုအရေးယူဖို့ချွတ်တော်မှာတင်သွင်းမလားဆိုတဲ့မေးခွန်းနဲ့ဆွေးနွေးညှဉ်းပန်းမှုတွေလွှတ်တော်အမတ်ကြီးကမှပေါ်ပေါက်လာခဲ့တာပါ All the Democratic Nancy Pelosi ကအခုလိုပြောဆိုထားပါတယ
် I joined the Senate Democratic leader in calling on the Vice President to remove this president by immediately invoking the 25th
American Diplomacy ရဲ့ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ချက်25အရလက်ရှိသမ္မတကိုချက်ချင်းဖယ်ရှားပြီးဒုသမ္မတကတာဝန်ဆက်ယူရင်းဒီမိုကရက်ခေါင်းဆောင်တွေနဲ့အတူကျွန်မတောင်းဆိုပါတယ်တကယ်လို့ဒုသမ္မတနဲ့အစိုးရဝန်ကြီးဖွဲ့ကတောင်းဆိုတဲ့အတိုင်းမဆောင်ရွက်နိုင်ဘူးဆိုရင်တော့သမ္မတကိုအရေးယူရင်းတွတ်တော်နဲ့ဆက်ပြီးဆောင်ရွက်ဖို့အတွက်ပြင်ဆင်သွားနိုင်ပါတယ
်ရွေးကောက်ပွဲရလဒ်ကိုစန့်ကျင်တဲ့သမ္မတဒေါ်နယ်ထရန့်ကိုထောက်ခံသူတွေလွှတ်တော်ကိုမစည်းနှင်းခင်သမ္မတထရန့်ကရွေးကောက်ပွဲရလဒ်ဟာလိင်ညာခိုးယူခံခဲ့ရတယ်လို့ပြောဆိုပြီးဆန္ဒပြသူတွေလွှတ်တော်ကိုချီတက်ဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းသမ္မတထရန့်အနေနဲ့အကြမ်းဖက်မှုတွေကိုရှုတ်ချတဲ့အကြောင်းကြားသာပရင်းတွေမှာတော့အိမ်ပြည်တော်ဒုတိယသတင်းနဲ့ပြန်ကြားရေးတာဝန်ခံကကြေညာချက်ထုတ်ပြန်ပါတယ်။ဒီမိုကရက်အလုပ်တော်အမတ်အလက်ဇန်ဒရီယာအော်ဂစီယိုကော့တက်စ်ကတော့သမ္မတဟာတိုင်းပြည်တွင်အန္တရာယ်ရှိနေပြီဆိုပြီး ABC ရုပ်သံကိုအခုလိုပြောပါတယ
် Well you know I absolutely believe that impeachment should be scheduled for several reasons
သမ္မတကိုအရေးယူရေးကိစ္စမှာအကြောင်းချက်တော်တော်များများနဲ့လှုပ်ဆောင်သင့်တယ်လို့ကျွန်မအပြည့်အဝယုံကြည်ပါတယ်တခြားတာကတော့ဦးစားပေးလှုပ်ဆောင်ရမယ့်ကိစ္စကဒေါ်နယ်ထရန့်ကိုအမေရိကန်သမ္မတအဖြစ်ကဖယ်ရှားဖို့ပါသူသမ္မတအဖြစ်ဆက်ပြီးတော့ရှိနေတဲ့တနာရီတိုင်းမိနစ်တိုင်းကအန္တရာယ်ရှိနေတယ်ဆိုတာရှင်းပါတယ်အမေရိကန်လွှတ်တော်အတွက်ဒီမဟုတ်ပါဘူးပွင့်ပွင့်လင်းလင်းပြောရရင်တိုင်းပြည်အတွက်ပါအန္တရာယ်ရှိနေပါတ
ယ်။ဒါပေမဲ့လည်းသမ္မတထရန့်ကိုရေးယူရေးတောင်းဆိုမယ့်ကိစ္စကအချိန်ကာလအရစဉ်းစားစရာဖြစ်လာပါလေ။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်သမ္မတအဖြစ်ဂျန်သစ္စာချိန်ဆိုဖို့ရှက်ပိုင်းမဲ့လူတော့သလိုသမ္မတထရန့်ရဲ့တာဝန်ကလည်းပြီးဆုံးတော့မှာပါ။ဒါကြောင့်လည်းသမ္မတထရန့်ရဲ့တာဝန်ပြီးကနေဂျပိုင်းလူမာမမလိုအပ်ဘဲပြည်ပခောက်ကိုမီးထိုးပေးသလိုဖြစ်လိမ့်မယ်ဆိုပြီး Republican အမတ်တချို့ကဂျိုးဘိုင်ဒန်စီကိုစာရေးကန့်ကွက်နေကြပါလေ။လွှတ်တော်အမတ်တွေကြားတခြားရွေးချယ်စရာလမ်းတွေကိုဆွေးနွေးကြတာတွေလည်းရှိပါတယ်။အလုပ်တော် Republican အမတ် Adam Kinzinger ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
်။ I honestly don't think impeachment's the smart move because I think it victimizes Donald Trump.
အရေးကြီးလို့ဆောင်တာကသမ္မတကိုနောက်တစ်ကြိမ်အပြစ်ရှာဖို့အကြောင်းရှာတယ်လို့ဖြစ်သွားနိုင်တဲ့အတွက်ဒီလိုလုပ်တာဘာနဲ့မှန်ကန်တဲ့လှုပ်ဆောင်ချက်တစ်ခုအဖြစ်မမြင်ဘူးလို့ကျွန်တော်ရိုးရိုးသားသားပဲပြောချင်ပါတယ်
။ဒါပေမဲ့လည်းလွှတ်တော်ကိုဂျမ်းဖက်စီးနှင်းမှုတွေပေါ်ပေါက်ခဲ့တာနဲ့ပတ်သက်လို့ဥပဒေပြူရေးမန်တိုင်ကိုတက်ခိုက်ခဲ့တဲ့လို့ရက်အမေရိကန်သမိုင်းမှာဆိုးဝါးဆုံးနေ့ဖြစ် Republican အောက်လွှတ်တော်အမတ် Adam Kinzinger ကသမ္မတထရန့်ကိုရှုံချပါလေ။သမ္မတထရန့်ကိုယာတူကဖယ်ရှားပြီးဒုသမ္မတ Mike Pence ကသမ္မတအဖြစ်စာထုတ်တာဝန်ယူရေးတောင်းဆိုချက်ကို24နာရီတွင်မတုံ့ပြန်ရင်လွှတ်တော်အနေနဲ့ရေးယူရေးတောင်းဆိုမယ်လို့ဒီမိုကရက်ခေါင်းဆောင်တွေကပြောဆိုထားပါလေ။2019ခုနှစ်ဒီဇင်ဘာလကလည်းအာဏာသွေးသုံးစားလုပ်မှု Congress လွှတ်တော်ရဲ့လုပ်ငန်းတွေကိုနှောက်ယှက်မှုနဲ့ သမ္မတဒေါ်နယ်ထရန့်ကိုရှားရူးကဖယ်ရှားတဲ့အထိရည်ယူနိုင်ရေးအောက်လွတ်တော်ဒီမိုကရက်မတ်တီကြိုးပမ်းခဲ့ပါတယ်။သမ္မတထရန့်ဟာရွေးကောက်ပွဲမှာသူ့ရဲ့အဓိကပြိုင်ဘက်တစ်ဦးဖြစ်လာနိုင်တဲ့ဒုသမ္မတအောင်ဂျိုးဘိုက်တန်ကိုစုံစမ်းစစ်ဆေးဖို့ယူကရိန်းသမ္မတဗလာဒီမာဆယ်လင်စကီကိုဖိအားပေးတဲ့အနေနဲ့ယူကရိန်းနိုင်ငံကိုပေးရမယ့်စည်ရေးအကူအညီဒေါ်လာ1400နီးပါးကိုဆိုင်းငံ့ထားခဲ့တယ်လို့ဒီမိုကရက်ဘက်ကဆွဆဲခဲ့ပါတယ်။လွှတ်တော်အမတ်တွေပါတီရည်တည်ချက်အတိုင်းမဲခွဲဆုံးဖြတ်ခဲ့ကြပြီးဖေဖော်ဝါရီလ5ရက်နေ့မှာတော့သမ္မတမှာအပြစ်မရှိကြောင်းအထက်လွှတ်တော်ကကြေညာခဲ့ပါတယ်။အခုသမ္မတထရန့်ကိုထပ်ရေးယူရေးအောက်လွှတ်တော်ဒီမိုကရက်တွေအစိုးရတင်သွင်းမယ်ဆိုရင်ဒါသမိုင်းမှာဒုတိယအကြိမ်သမ္မတတယောက်ကိုယာဓုကဖယ်ရှားတဲ့အထိရေးယူရေးလွှတ်တော်အနေနဲ့တောင်းဆိုတာဖြစ်ပါလေ။သမိုင်းမှာအရင်တုန်းကတော့ဘယ်သမ္မတအပေါ်မှာမှနှစ်ကြိမ်ထပ်ပြီးတောင်းဆိုတာမျိုးမရှိခဲ့ကြောင်းပါခင်ဗျာ။ကျွန်တော်သိမ်းထားပါပါ။
ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ဒီကနေ့မြန်မာလူငယ်လူဟာစိန်ခေါ်မှုအများပြားနဲ့ရင်ဆိုင်နေရပြီးအနာဂတ်အတွက်အပြင်းအထန်ရုန်းကန်ကြိုးစားနေကြရပါတယ်လူငယ်တွေအနေနဲ့အဲ့ဒီစိန်ခေါ်မှုတွေကိုရင်ဆိုင်တဲ့နေရာမှာလိုအပ်တဲ့အထောက်အပံ့အရင်းအမြစ်တွေလက်လန်းမိတဲ့အခြေအနေမှာရှိနေပါရဲ့လားအနာဂတ်မှာတိုင်းပြည်ကိုမောင်းနှင်ဦးဆောင်သွားကြရမယ့်သူတွေအဖြစ်သူတို့ကိုလူလူလာလာနဲ့လက်ကမ်းကြိုးဆိုပြီးအနာဂတ်ကိုလွှဲပြောင်းပေးဖို့လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေပါရဲ့လားစာတော်ရီနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြရပါမယ်ပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်း AMREF ရဲ့ Senior Gender Program Manager မအေးလက်ထွန်း Youth Empowerment in the Society YES အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးတွင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာအင်းနဲ့ထုံးတဲ့ကိုမျိုးတွင် VUE စနေကစီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါရှင်ဟုတ်ကဲ
့မင်္ဂလာပါကိုချက်ချက်သိ
ဆိုတော့ကျွန်တော်ပထမဦးဆုံးမန်အေးလက်ထွန်းရဲ့ဆွေးနွေးချက်နဲ့ကျွန်တော်စလိုက်ချင်ပါတယ်ကျွန်တော်တို့ကမြန်မာလူငယ်တွေရဲ့အခြေအနေရဲ့ကိုဆွေးနွေးကြမှာဆိုတော့ပထမဦးဆုံးတော့ဒီကနေ့မြန်မာနိုင်ငံမှာလူငယ်တွေရင်ဆိုင်နေရတဲ့ကြီးမားဆုံးစိန်ခေါ်မှုကိုပြောပါဆိုရင်ဘာလို့များမန်အေးလက်ထွန်းယူဆပါတယ်ခင်ဗျာ
ကျွန်မလေချက်ချင်းဟိုလက်ရှိလုပ်နေတဲ့ဟိုကျွန်မသူတေသညာကြီးထဲမှာရောပေါ့နော်ကျွန်မပါဝင်ပြီးတော့မြင်ပြီးတလောက်ကတော့အဓိကတော့အလုတ်ကန်အခွင့်လန်းပေါ့နော်ဒါကတော့မျိုးပြလူနေမျိုးပြလူငယ်တွေရောကြီးလက်ကလူငယ်တွေရောတခြားပြည်ငယ်နဲ့တိုင်းကလူငယ်တွေရောအဓိကရင်ဆိုင်နေရတဲ့အခက်အခဲလို့ထင်တယ်အဲဒုတိယတစ်ချက်ကတော့ကျွန်မတို့ဒီငိမ့်ချမ်းရေးနဲ့လုံခြုံမှုပေါ့နော်ငိမ့်ချမ်းရေးဆိုရင်တော့ဒါထင်ရှားပါတယ်ကျွန်မတို့ဒီမှာလက်နက်ကိုင်ပရိခအပခဖြစ်တဲ့နည်းမျိုးတွေပေါ့နော်အဲအဲဒီပါတယ်ဒါပေမဲ့မျိုးပြလူငယ်ကြတော့ဘာနဲ့ပတ်သက်ပြီးတော့တို့မှာဟိုဟိုဖြစ်လဲဆိုငိမ့်ချမ်းရေးတဲ့တို့ကြတော့လုံခြုံရေးရပုံများပေါ့ဥပမာဆိုရင်အမျိုးသမီးတွေဆိုရင်ဒါအကျန်းဖတ်မှုနဲ့ပတ်သက်ပြီးတော့တို့ဆိုရင်ရတာရှိတယ်နော်လူကုန်ကူးနဲ့ပတ်သက်ပြီးတော့တို့ဟိုမလုံမချုံဖြစ်ရတာရှိတယ်နောက်တစ်ခါကျတော့အင်းနှင်းချက်ဖတ်ဖို့မဟုတ်ပါနော်အဲ့ဒါကြီးပါတယ်နောက်တစ်ခုကအဲဒီအမျိုးသားတွေဆိုရင်မူရစေဝါအန်တီကေပေါ့နော်ဒီဥစ္စာကြီးလို့ကျမတို့လက်တလုံးမြင်မိပါတယ်ရှင
်ဟုတ်ကဲ့ကိုမျိုးသွေးအနေနဲ့ရောဒီကနေ့ဒီမှာလူငယ်တွေရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုကိုဘာလို့များမြင်ပါသလဲ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့အကုန်လုံးတစ်ခုခြုံငုံပြီးတော့ပြောရရင်တော့ဒီအဓိကရင်ဆိုင်နေတဲ့စင်ကာပူကပထမကတော့ဒီကောင်းမွန်လုံလောက်တဲ့ပညာရေးပေါ့ဒီလူငယ်တွေမှာပညာရေးစနစ်ကြီးကပေးလိုက်တဲ့နိုင်ငံတော်ကနေပေးလိုက်တဲ့ပညာရေးစနစ်ကကောင်းမွန်လုံလောက်မှုမရှိဘူးနိုင်ငံတကာနဲ့ရင်မောတတ်ဖို့မဖြစ်နိုင်ဘူးဒါအကုန်လုံးအသိလက်ခံထားရတဲ့အချက်ပေါ့နော်ဒီချက်တစ်ချက်ကိုပြောခြင်းနဲ့ဒုတိယအနေနဲ့ကတော့ဒီခုနမိုင်းအီလက်ထရွန်လက်ပြောသားတယ်လို့မျိုးအလောက်ကင်ခွင့်လန်းပေါ့နော်ဒါမျိုးပြောခြင်းနဲ့ဒါတော့တနိုင်ငံတော်ကလူငယ်တွေအကုန်လုံးနဲ့ဆိုင်တာဖြစ်လိမ့်မယ်ပြီးတော့လေ data အလိုက်ပေါ့နော်ရခိုင်တို့ရှမ်းတို့ကလူတွေဆိုဒီငြင်းငြင်းရေးပြဿနာမျိုးတွေမလုံခြုံမှုပြဿနာတွေတိုက်ပွဲတွေကြားထဲကနေရတည်နေရတဲ့စိန်ခေါ်မှုတွေရှိလိမ့်မယ်တချို့ data ကိုဘူးရေးဆေးဝါးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေရှိလိမ့်မယ်ဒါတွေလို့ပဲမြင်ပါတယ်
ဆိုတော့စိန်ခေါ်မှုကတော့ခုနလိုတစ်ခုတည်းမဟုတ်ဘူးဆိုတာဒါမိလက်ထွန်းရောကိုမျိုးသွင်းရောပြောတာကနေပြီးတော့ထင်ရှားတာပေါ့နော်ဆိုအဲ့ဒီစိန်ခေါ်မှုတွေပေါ့နော်ခုနလိုအလုပ်ကိုင်ခွဲလမ်းပဲဖြစ်ဖြစ်ကျွန်တော်တို့ပညာရေးပဲဖြစ်ဖြစ်တော့တက်ဆိုင်ရဒေတာလိုက်ရှိတဲ့ငင်းချမ်းရေးကိစ္စပဲဖြစ်ဖြစ်အပြစ်ခတ်ရဆေးကိစ္စပဲဖြစ်ဒီလိုစိန်ခေါ်မှုတွေကိုရင်ဆိုင်ဖို့ရမှာငွေတွေအနေနဲ့လိုအပ်တဲ့သူတို့အတွက်ဒီအရောဖြည့်ရှင်းဖို့ရင်ဆိုင်ဖို့လိုအပ်တဲ့အထောက်အပံ့အရင်းအမြစ်အဲ့ဒါတွေကိုလက်လန်းမိမိနဲ့ရှိနေပါသလားလိုအပ်တဲ့အချိန်မှာရတယ်လို့ကျွန်တော်တို့ပြောနိုင်ပါသလားမအေးလက်တွန်း
ကျွန်မပထမဆုံးပြောရရင်အလုတ်ကင်ခွင်လန်းပေါ့နော်အလုတ်ကင်ခွင်လန်းဆိုရင်ပြောရမယ်ဆိုကျွန်မတို့ဒီနိုင်ငံမှာဆိုရင်ဒီလူငယ်ရာခိုင်နှုန်းက35 အော်ပေါ့နော်လူငယ်ရခိုင်နှုန်းက60ရခိုင်နှုန်းရှိတယ်အထူးသဖြင့်ဒီလိုမျိုးကိုဗစ်ကာလမှာပေါ့နော်ကျမတို့ပို့ပြီးတော့ထင်ရှားတယ်လူအလုပ်ပြုတ်တဲ့အခါမှာဒီလူငယ်တွေအများကြီးထိခိုက်တယ်ပေါ့နော်ငကိုကလေးကလည်းလူငယ်တွေဒီရတဲ့ဘွဲနဲ့သူတို့ဟိုလုပ်ရတဲ့လုပ်ငန်းခွင်ကမတူဘူးဥပမာဒီလူငယ်တယောက်တည်းပေါ့နော်သူတို့ရထားတဲ့ဘွဲကဒီကွန်ပျူတာနဲ့ပတ်သက်ပြီးရထားမယ်ဒါပေမဲ့သူအလုပ်ငန်းခွင်ဝင်ရတော့တခြားသောနေရာမှာသူဝင်ရတယ်ဒီလုပ်ငန်းခွင်ဝင်ဖို့ကအတွက်သူ့မှာတခြားသောပညာရဲ့ပေါ့နော်သူတစ်ခုထပ်တင်ရတယ်ပေါ့နော်အဲ့တော့သူတင်ရတဲ့ပညာရေးကလည်းသူ့အတွက်အသုံးဝင်မှုလို့နောက်ခုသူ့အတွက်ရတဲ့အလုပ်အနေထားကလည်းဟိုအဆင်မပြေဘူးပေါ့နော်သူ့အတွက်အဆင်သင့်ဖြစ်နေတဲ့အနေထားမျိုးမဟုတ်ဘူးအဲ့တော့ကျမတို့တွေကအခုဟိုလူငယ်မူဝါဒဆိုင်ရာအမျိုးသားအဆင့်မဟာဗျူဟာစီမံကိန်းဆို2024ရှိနေတာရှိတယ်အဲ့ဒီမှာဆိုအရင်လူငယ်မူဝါဒတွေကသူတို့ချမှတ်ထားတဲ့ပေါ့နော်မူဝါဒအပေါင်းအလုံးပေါင်း16ခုရှိရဲတော်တော်လေးလက်ကောင်းမွန်တာတွေများပါတယ်ပညာရေးကျန်းမာရေးမူရေးစေဝါဆက်သဖြစ်ပေါ့နော်ဒါပေမဲ့လက်တွေ့မှာကြတော့ဒါအပေါ်မှာအကောင့်ထဲဖော်မှုကအားနည်းနေသေးတယ်ဘာလို့လဲဆိုတော့ခုမှပဲစမှမို့လို့လားတော့မသိဘူးပေါ့နော်ဒါမျိုးကျွန်တော်ပြန်စဉ်းစားမိပါတယ်အဲ့တော့နောက်တစ်ခုကဘာလဲဆိုတော့ကျွန်တော်တို့ဟိုမငြိမ်းများမှုတွေပေါ့နော်မငြိမ်းများမှုတွေပြည်내နဲ့တိုင်းဒေသကြီးတွေမှာမငြိမ်းများမှုတွေရှိတော့ဥပမာဒီဟိုဒီငယ်တွေမှာအလုတ်ကန်ခွင်လည်းမရှိရရောနောက်ပြီးတော့ငင်းချမ်းကြီးမရှိရရောဒါတွေအကုန်လုံးကရန်ကုန်ကိုအစုပြုံလာတယ်စုပြုံပြုံလာတော့ရန်ကုန်မြို့ပြဒေသဟာပေါ့လေပို့ပြီးတော့ဟိုဝင်ထုံးဝင်ပို့ပို့ထမ်းရတယ်လို့ပေါ့နော်ဒီမြို့ပြကြီးကအရန်ကိုဗရန်ဗရာနိုင်တာမျိုးပေါ့နော်အဲ့ဒါမျိုးဖြစ်လာတယ်မြို့ပြမှာလည်းသူတို့ပို့ရှန်နေရဆိုအဲ့တော့နောက်ဆုံးဘာဖြစ်လဲဆိုတော့ဟိုနိုင်ငံခြားထွက်ကြတယ်ဒီနေဆက်ဒေသဖြစ်တဲ့မွန်တို့ကရင်တို့ဆိုရင်ဒီဘက်ထိုင်းဘက်ကိုသွားတယ်လို့ပေါ့နော်အဲ့တော့လူငယ်တွေအနေနဲ့ပြောရမယ်ဆိုရင်ပထမဦးဆုံးအနေနဲ့ဒီအလုတ်ကိုင်းနဲ့ပတ်သက်ပြီးတော့သူတို့မှာလန်လန်းမီရရှိနိုင်မှုကအားနည်းတယ်ပေါ့လေခုနကငင်းချမ်းရေးလုံချုံရေးရတော့ရှင်းပါလေဒါတော့လူငယ်တွေမှာငင်းချမ်းရေးလုံချုံရေးအတွက်တော့မပေါဝင်နိုင်တဲ့ဟောမျိုးမရှိဘူးဥပမာဆိုရင်ပေါ့နော်ဒီငင်းချမ်းရေးညီလာခံ27ပင်လုံးညီလာခံတို့ဘာလို့ဆိုလူငယ်နဲ့ပတ်သက်ပြီးတော့လူငယ်ရေးအား ကိုစလေလေးပေါ့နော်ပေါဝင်နိုင်မှုမရှိတာမျိုးကျွန်တော်တွေ့ရပါလေရှင်
ဟုတ်ကဲ့ခင်ဗျကိုမျိုးသွင်းရောဘလို့မြင်ထားပါတယ်လူငယ်တွေဟာလိုအပ်တဲ့အထောက်ပံ့ရင်းအမြစ်တွေလက်လက်မီမီရနေတယ်လို့ထင်ပါသလားယူဆပါသလား
အဲအရင်ရတဲ့ဆိုင်တော့တိုးတက်မှုတော့ရှိပါတယ်အရင်ခေဖြတ်တန်းလာတဲ့ခေကျွန်တော်တို့ဖြတ်တန်းလာတဲ့ခေဆက်ဆက်တဲ့ဆိုင်တော့ဒါပေမဲ့လုံလောက်မှုမရှိသေးဘူးလို့မြင်ပါတယ်ဒီပထမဆုံးတစ်ချက်ပြောရရင်တော့ဒီပညာရေးပေါ့နော်ပညာရေးနဲ့ပတ်သက်ပြီးလူငယ်တွေ15နှစ်နဲ့35နှစ်ကြာလူငယ်လို့မြန်မာပြည်မှာတော့သတ်မှတ်တာပေါ့လေဒီလိုလူငယ်တွေပညာစီးပွားဖို့ဆိုဒီနေ့ခေတ်မှာတော့ဒီ online education ဆိုပြီးတော့ပဲပြောပြနေကြပါလေ covid ဖြစ်လာတော့ကိုယ်သိတာပါတယ်ဒီအပြင်မှာကိုចောင်းတော့တက်ဖို့ခွင့်ရမရှိတော့ online ပဲလေ့လာကြအဲ့လိုခြေနေမှာတော့မှနိုင်ရှင်ပြပြမြန်မာပြည်ရဲ့ data charges တွေဒီ telephone operator တွေ telecom operator တွေကောက်ကြတဲ့ data charges တွေအိမ်ကြီးနိုင်ငံတွေလည်းဈေးကြီးနေတယ်ကိုယ်နိုင်ငံလူတွေကတူးချင်းဝင်ဝင်နေရတဲ့ကြားထဲမှာကိုပြန်သုံးရတဲ့ရတာလည်းနေသေးတယ်ပြန်သုံးရတဲ့အသုံးစရိတ်တွေရောက်တယ်သူများနိုင်ငံတွေပို့ပြီးတော့ဈေးကြီးနေတယ်အဲ့ဒီကျွန်တော်တို့လူငယ်တွေမှာဒီ online ကိုသုံးမှု data တော့မှသူများနိုင်ငံတွေကလူငယ်တွေလောက်ဖော်ဖော်တည်တည်မသုံးနိုင်ကြဘူ
းဟုတ်ပါ
အဲ့တော့ဒီလိုမျိုးအခက်အခဲတွေရတယ်ပဲဒီလိုမျိုးဈေးကြီးနေတာပဲဒီလူငယ်တွေရဲ့ပညာဆက်သင်ခွင့်တို့အလုပ်ကိုင်းခွင့်လက်တွေစူးစမ်းခွင့်တို့ဒါမျိုးတွေအတွက်ကိုအတားဆီးဖြစ်ပါတယ်တလန်းမီအခက်အခဲဖြစ်စေလို့ကျွန်တော်မြင်ပါတယ
်တိတ်ကောင်းတဲ့ point လို့ကျွန်တော်ယူဆတယ်ဘာလို့လဲဆိုတော့အခုချိန်မျိုးနဲ့ဆိုပို့ပြီးကြိုက်တာပေါ့နော်ဟို online ကနေပြီးတော့ပဲတကယ်ကဟလာ online ကိုဒါဖော်ဖော်တည်တည်သုံးလို့ရမယ်ဆိုရင်ပညာကလက်ဖြားလေးတွေမှာရှိနေတာပဲလေအလွယ်တကူလိလာလို့ရကြမှာဆိုတော့အခုကတော့အရိဟာအတွက်တောင်မှပဲကိုရတဲ့ဝင်ငွေနဲ့ဟလာလိလာဖို့အတွက်ရာလုံလောက်တဲ့ပမာဏရဖို့ကတော့ခက်နေတာဆိုတော့လက်လန်းမီတဲ့အချိန်တွေမှာအရင်မြက်လက်လန်းမီတဲ့အချိန်တွေမှာရှိသလားဆိုရင်ဒီအဖြေတကူလေးနဲ့ကိုပဲကျွန်တော်တို့ကမရှိသေးဘူးလို့တော့မှပြပြတတကောက်ချက်ချလို့ရသွားတာပေါ့နော်ဆိုတော့ခုနမိုင်းလက်တော်စုနေသွားတဲ့အထင်မှလည်းပါပါတယ်ဒါလား၂၁ရာစုပင်လုံးငင်းချင်းစွန်တွေပဲကိစ္စတို့ပါလို့ဆိုရင်လူငယ်တွေကိုထဲ့တာထဲ့ပြီးစဉ်းစားတာလုံးဝမရှိဘူးခေါင်းစဉ်တစ်ခုအနေနဲ့ဗောနတိကျကဏ္ဍတစ်ခုအနေနဲ့တက်တဲ့လူတွေထဲမှာတော့လူငယ်လူသတ်မှတ်ထားတဲ့အသက်အရွယ်ပိုင်းဆိုင်မှာရှိတဲ့လူတွေပါခြင်းလဲပါမှာပေါ့ဆိုတော့အဲ့ဒီကဏ္ဍနေ၁၀တော့မေးခွန်းတစ်ခုကိုကျွန်တော်တို့ဆက်ဆက်တဲ့မေးခွန်းကိုသွားလိုက်ရမယ်ဆိုရင်ဟလာလူငယ်မျိုးဆက်တစ်ပေါ့မျိုးဆက်တစ်မျိုးဆက်ဟောင်းလို့ပြောရင်ကျွန်တော်တို့ဆရာတကုံတရားရဲ့မျိုးဆက်ဆောင်မတွေကတိတ်ပြီးတော့ကျွန်တော်တို့လိလာလိုက်နာတင်းနဲ့မှတ်ယူတင်းနဲ့ဆောင်ပါလို့ကျွန်တော်အဲ့လိုယူဆပါတယ်ဆိုတော့ဒီနေရာမှာတော့ကျွန်တော်မျိုးဆက်သစ်လို့ပဲကျွန်တော်ပြောပြစီဆိုလူငယ်မျိုးဆက်သစ်တွေကိုရှေ့မျိုးဆက်တွေပေါ့ကျွန်တော်တို့မျိုးဆက်ဟောင်းလို့တော့ကျွန်တော်မသုံးပါဘူးရှေ့မျိုးဆက်တွေကနေပြီးတော့လူလာအလားလက်ကမ်းကြိုးဆိုပြီးတော့အနာဂတ်ကိုလွှဲပြောင်းပေးဖို့အတွက်လုံလောက်တဲ့ပြင်ဆင်မှုတွေလုပ်ပေးနေတယ်လို့ရောအကြံပြန်ပြောလို့ရပါသလားမအေးလက်တော့
အာကျွန်တော်တို့လက်ရှိမှာတော့ဒီမူဝါဒရှိလာတော့မရှိတာထက်ဆိုင်တော့ရှိလာတယ်ပေါ့နော်ဒါမျိုးတော့ကျွန်တော်တို့ပြောလို့ရတာပေါ့နော်ဒါပေမဲ့လက်တွေ့လှုပ်ဆောင်မှုမှာတော့အစိုးရပြောခဲ့တယ်လို့ပဲကျွန်တော်တို့အားနည်းနေတာရှိတယ်။နောက်ပြီးတော့ပြောရမယ့်အထက်မှာပေါ့နော်ဥပမာကျွန်တော်တို့လက်ရှိပြည်တော်စုလွတ်တော်ပေါ့နော်ပြည်တော်စုလွတ်တော်အခုဟို2020ရွေးကောက်ပွဲပြောသေးရမဟုတ်2015 2020ရွေးကောက်ပွဲအထက်မှာဆိုပြီးပြည်တော်စုလွတ်တော်မှာအသက်35နှစ်အောက်ဆိုရင်လူငယ်ပေါ့နော်အဲ့35နှစ်အောက်ပါတဲ့ရခိုင်နှုန်းကတက်တက်တမရှိရခိုင်နှုန်းမရှိဆိုအမတန်ကိုနည်းပါတဲ့အနေအထားမှာရှိပါတယ်အဲ့ဒါလိုပဲပေါ့နော်ကျမတို့တခြားသောပေါ့နော်ဟိုကျမတို့အပြင်းမြဒီပြည်တော်စုလွတ်တော်မှာပါတဲ့အသက်အရွယ်တွေကလေပြင်းမြဆိုရင်55ဆိုတော့လေတော်တော်ကိုကြီးရဲ့လူတွေပုံများကြရလို့ကျမတို့တွေးရတယ်နောက်တစ်ခုကျမတို့ဟိုတလုံးကနေပြီးကျမတို့ရုံးကနေပြီးတော့လုပ်တဲ့ပေါ့နော်ဒီဟိုဒီပါတီတွေရဲ့ CEC ဘိုင်းတွေကိုကျမတို့မေးမြန်းတဲ့အခါမှာလေပါတီတွေမှာ CEC တွေမှာသူတို့လူငယ်ဆိုပြီးတော့ဦးစားပေးတယ်ဆိုပြီးတော့ပါတီမူဝါဒအနေနဲ့တော့ရှိရတာရှိတယ်ဒါပေမဲ့ CEC ဘိုင်းတို့ကတော့ဆိုရင်သူတို့ဟိုလူငယ်မရှိတယ်လို့ပေါ့နော်လူငယ်ကိုလည်းသူတို့အနေနဲ့ဟိုရခိုင်နှုန်းတစ်ခုအနေနဲ့ထည့်တယ်ဆိုပေမဲ့လည်းအများကြီးတော့လည်းမဟုတ်ဘူးဥပမာအဲ့ဒီဆိုရင်အခုပြီးခဲ့တဲ့ဝေကပ်ပွဲမှာ900ခိုင်နှုန်းတော့ပဲပေါ့နော်ရှိတာမျိုးလေးပေါ့နော်အဲ့တော့နည်းနည်းတော့ဦးစားပေးလာပေါဝင်လာမှုရဲ့အတွက်တော့လက်ကမ်းလာတာတော့ရှိရဒါပေမဲ့အများကြီးလုံလောက်တယ်လို့တော့မထင်ဘူးနောက်တစ်ခုကသူတို့အနေနဲ့ကလူငယ်ဒီလိုမျိုးဟိုလူငယ်တွေကအရင်ခင်းတဲ့မတူဒီအခုကကျမတို့ကနည်းပညာခေတ်အရန်နှိမ့်မြန်တိုးတက်တဲ့အခါမှာပေါ့နော်ကူစားပေးရမယ်ဆိုတာကိုသိတယ်ဒါပေမဲ့သူတို့ဒီအပေါ်မှာအတိအမှတ်ပြုတ်ဖို့အတွက်နည်းနည်းတွန့်ဆုံနေရလို့ဒီခါလေးတော့ကျမလူငယ်တွေနဲ့ခံစားမိတာပေါ့လေဟုတ်ကဲ့ရှင
်ကိုမျိုးသူရောကုနာမိုင်းလက်ထွန်းခံစားချက်ကိုကိုမျိုးသူဘယ်လိုသဘောရတယ်လဲအဲ့လို
ဟုတ်ကဲ့ကျွန်တော်မိုင်းလက်ထွန်းအမြင်ကိုဟုတ်မိုင်းလက်ထွန်းအမြင်ကိုကျွန်တော်ထောက်ခံပါတယ်ဗျအရင်ရဲဆိုင်တော့တိုးတက်မှုတော့ရှိရဲ့လူငယ်တွေကိုထပ်တယောက်နေရာပေးလာတယ်ဒီလူငယ်ရဲ့ရပူဝါဒဆိုတာမျိုးတွေရေးဆွဲပြီးတော့အကောင့်တွေဘဝတိကြိုးပမ်းလာတယ်တိုးတော့ဒီလုံလောက်တဲ့အဆင့်ထိမရောက်သေးဘူးလို့ကျွန်တော်တို့မြင်တယ်ဒီပါတီတွေအတီးတီး NLD ရောတခြားပါတီတွေရောပေါ့နော်ပါတီတွေအတီးတီးရဲ့ CEC တွေအရေးပါတဲ့ decision maker တွေနေရာမှာတော့လူငယ်တွေမရှိသေးဘူးသူများနိုင်ငံမှာဥပမာဖင်လန်မှာဆို20ကျော်လေးနဲ့ဝန်ကြီးချုပ်ဖြစ်တာတို့ပါတော့ပေါ့နော်တခြားနိုင်ငံတွေရဲ့ကောင်းဆောင်တွေဒီလူငယ်ပိုင်းတွေနဲ့အရေးကြီးတဲ့နေရာတွေယူလာကြတာလွှဲပေးကြတာအဲ့လိုမျိုးစနစ်တကျမူနဲ့ပေါ့နော်ဥပမာကျွန်တော်တို့တိုင်းပြည်မှာဆိုရင်ကျွန်တော်တို့ရှိရတော့တမဆို ఓ မဆိုတဲ့စကားပေါ်မှာရှိတာပေါ့နော်ဒီအသက်ကြီးလာလေလေပို့ပြီးတော့ပညာပိုတက်လာလိမ့်မယ်လို့ယူဆခဲ့ကြတာပေါ့နော်အတိုင်းအတာတကူတိမှန်ပါလိမ့်မယ်ဒီနေ့မှကျွန်တော်တို့တော့မှကျွန်တော်တို့ရဲ့ငယ်တဲ့လူငယ်တွေကြီးကနေပြန်ပြီးတော့ဒီ landing ပြန်လုပ်နေရတာမျိုးတွေဒီတက်ငယ်စကားကိုတက်ချပြန်ကြားနေရမျိုးတွေရှိတာပေါ့နော်သူတို့တွေကတော့မှကျွန်တော်တို့ရဲ့နီးပညာအရာတွေအတွေ့အခေါ်အရာတွေမှာရှေ့တန်းရောက်နေရမျိုးတွေရှိတယ်ဒါမျိုးဆိုတော့လူငယ်တွေကိုဒီတဲ့ပို့ပြီးတော့ဒီမူဝါဒတစ်ခုအနေနဲ့တည်တည်ကြကြပေါ့နော်နေရာပေးဖို့လိုတယ်ဖန်တီးပေးဖို့လိုတယ်ဒီများနိုင်ငံတွေမှာဆိုဥမာဒီတခြားဖွံ့ဖြိုးပြီးနိုင်ငံကြီးတွေမှာဒီလူငယ်ပညာကိန်းတို့နေရာပေးမယ်အမျိုးသမီးပညာကိန်းတို့နေရာပေးမယ်ပေါ့နော်တိကျတဲ့ဘယ်လိုမျိုးဦးစားပေးပါမယ်ဒီအားပေးပါမယ်ဆိုတာမျိုးတွေမဟုတ်ဘဲနဲ့အဲ့ဒါအပြင်ဒီ smart goal ပေါ့နော်တိကျတဲ့ specifying လုပ်တယ် measurable ပဲဖြစ်ရမယ်အဲ့လိုမျိုးဒီ smart goal တွေပေါ့နော်အရေးအတွက်နဲ့ quantify လုပ်နိုင်ရမယ်အချိန်ကာလနဲ့ဒီတိုင်းတာနိုင်ရမယ်အဲ့လိုဟာမျိုးတွေနဲ့တိတိကျကျဒီ account ထဲပေါ်နိုင်တော့ပို့ပြီးတော့ထည့်ရောက်ပါလိမ့်မယ
်ကျွန်တော်အခုစူးနေတာကိုနောက်ထောင်အနေနဲ့ကျွန်တော်ကောင်းတော့မှဘာသွားတတိယတယ်လဲဆိုတော့ဒေါ်ဆန်းစုကြည်ကိုယ်တိုင်ပြောခဲ့မှုလားရှိတယ်NLD ပါတီရဲ့ပါတီထဲမှာလူငယ်တွေကိုနေရာပေးမှုလူငယ်တွေကိုမျိုးဆက်သစ်ကိုပြင်ဆင်ပေးမှုနဲ့ပတ်သက်ပြီးတော့ဗောဒေါ်ဆန်းစုကြည်ကဘာထောက်ပြကြလဲဆိုတော့မြန်မာနိုင်ငံပညာရေးစနစ်ကတော့ဆောင်နေကြလာခဲ့တယ်။ကျွန်တော်တို့မျိုးဆက်ဒါကျွန်တော်အနေနဲ့ပြောရင်တော့မှကျွန်တော်တို့ကဒီပါတီအာဏာရှင်စနစ်နဲ့ဆိုရှယ်လစ်စနစ်အောက်မှာကျွန်တော်တို့ကကြီးပင်းခဲ့ရတာ။အဲ့ဒီပညာရေးစနစ်ကနေကျွန်တော်ထွက်လာကြရတာ။ဆိုတော့တတလုံးကလာလူငယ်တွေကပညာလိလာဖို့အတွက်ပညာရေးစနစ်ကမကောင်းတာကိုကြုံခဲ့ရလိလာဖို့အတွက်ခွင့်ရမြင်ရခဲ့တာရှင်။ဆိုလူငယ်တွေကိုသူကအများကြီးလူငယ်တွေကိုပြင်ဆင်ပေးရအောင်ပဲပေါ့နော်အဲ့ဒီအတွက်ချက်ချင်းတော့လေလူငယ်တွေကိုလွှဲဖို့ပြုဖို့ဖြစ်နေမှာဆိုတော့ကျွန်တော်ဗာစဉ်းစားမိတယ်လေဆိုတော့လူငယ်တွေကိုနေရာမပေးတာလူငယ်တွေကနေရာပေးထိုက်လောက်တဲ့အရေးချင်းမရှိလို့မပေးရလားဘာကလွှဲနေတာလဲမအေးလက်တော့မလို့မြင်တယ
်ကျွန်မကလေအဲ့လိုဆိုရင်ပထမစဉ်းစားမိတာဟိုရုပ်တရက်ခေါင်းထဲပေါ်လာတာဆရာမြတ်တန်းတင်ရဓာတ်အောင်ကြော်မိပြီလေဟိုချက်ပြီးရုပ်တရက်ခေါင်းထဲပေါ်လာတယ်အဲ့ထက်မှဆိုရင်ဟိုပါပေါ့နော်ဟိုဒီလူငယ်နေရာပါတဲ့တယောက်ပေါ့နော်သူဆိုရင်တကယ်တမ်းကျမတို့တွေကလေဟိုစိတ်ဆန္ဒတော့ရှိရေရိုးချောင်းတဲ့ပုံစံပေါ့နော်ဒါပေမဲ့တခုရှိတာအတွေ့အကြုံလိုနေရတော့မှန်တယ်ဒါပေမဲ့အတွေ့အကြုံမရှိသေးဘူးဆိုပြီးတော့ဖယ်ထားလို့တော့မရဘူးဘာလို့အတွေ့အကြုံဖယ်ထား
အတွေ့အကြုံကပုံမရတော့ဘူး
ကျမထင်ပါတယ
်ဖယ်ထားမှတော့ဖယ်ထားမယ်ဖယ်ထားရင်လည်းအတွေ့အကြုံကပုံမရတော့ဘူးပဲရှိမှာပဲလေ
ဟုတ်ကဲ့ရှင်ဟုတ်လို
့ဖယ်ထားတယ်အဲ့တော့ဖယ်ထားရင်အတွေ့အကြုံကရမလားအဲ့လိုပဲဖြစ်မှာပဲမလား
ပြီးတော့ကျမတို့တွေမှာလေဟို starting game ဒီပညာရေးစနစ်မှာကို ပါဝင်လှုပ်ဆောင်ရတဲ့ဥစ္စာမျိုးမရှိဘဲနဲ့တင်ကြားရေးမှာဟိုကခိုင်းတာလို့ဆိုတဲ့ပုံစံမျိုးဆိုတော့ကျမတို့ရဲ့ဒီအတွေ့ဉာဏ်တွေဟိုတီထွင်မှုတွေကျမတို့ပြသခွင့်လည်းမရှိဘူးဥစ္စာခွင့်ပေါ့နော် leadership ဆိုတဲ့ဥစ္စာမျိုးကိုလည်းကျမတို့ဟိုပညာရေးစတဲ့မှာပါပြီးတော့သင်ခဲ့ရတာလည်းမရှိဘူးပေါ့နော်ဒါတွေလည်းပါတာပေါ့အဲ့ဒါကျမတို့မရှိသေးလို့ဖယ်ထားရင်တော့ပို့ပြီးဝေးသွားမယ်လို့ထင်တယ်
ကိုမျိုးသွင်း
โอเคคุณน่ะกูจ่อๆใต้เนี่ยไมล์เล็ตทวนပြောတယ်လို့ပါပဲဒီပြဿနာကကြက်ဥနဲ့ကြက်မှလို့ပါပဲကျွန်တော်တို့အလုံးရှောက်တာတယ်လို့ပေါ့နော်အတွေ့အကြုံမရှိလို့အလုံးမခံဘူးအလုံးမခံလို့
တွေ့ကြုံ
ရတာမရပြန်လဲနေတာပဲကြက်ဥနဲ့ကြက်မှတမဲစားလဲတဲ့ပြဿနာပေါ့နော်ကျွန်တော်တို့ကအဲ့ဒီကြောင့်မို့ဒီအဲ့ဒီတန်တရာစဝန်အစိုးကြစဝန်ပေါ့လေဒါတော့ရဲရဲကြီးဖောက်ထားဖို့လိုတယ်လို့မြင်ပါတယ်ကျွန်တော်တို့ဒီသူများနိုင်ငံတွေမှာလို့ပဲ corporation ကြီးတွေဘုတ်အဖွဲ့မျိုးမှာစာဥပမာလူငယ်တစ်ယောက်ကိုဘုတ်တော်တော်တွေမှာခန့်ကိုခန့်ရမယ်အဲ့လိုမျိုးပေါ့နော်ဒါမို့လဲပါတီတွေရဲ့စီစီတွေ30ရာခိုင်နှုန်းဒီလူငယ်တွေဖြစ်ရမယ်အဲ့လိုမျိုးမဖြစ်မနေဒီ mandate တစ်ခုနဲ့
လုပ်တင်
ပြီးတော့ accountable ကြင်ဘယ်လိုများဖြစ်လာမလဲပေါ့နော်အဲ့ဒါလေးတော့ကျွန်တော်စိတ်ဝင်စားပါတယ်ဗျအဲ
့
လိုမျိုးမဖြစ်ဘူးပေါ့နော် by force နဲ့လုပ်ကြမယ်ဆိုရင်ဘယ်လိုများရလက်ကဘယ်လိုများနေမှာလဲကျွန်တော်တို့အဲ့လိုမျိုးစိတ်ဝင်စားတယ
်ဟိုကျွန်တော်တို့ဟို gender နိုင်လေထောင်းတာ gender issue တိကလို့ကျမလင်းကွယ်လင်းလင်းဘသူကွဲပြားတဲ့ issue တိကလို့တာဆိုတဲ့အခါကျတော့အဲ့မှဆိုရင်ကျွန်တော်တို့အခုတော့ဝယ်ပမာပြီးမှာပြောင်းလဲဖြစ်ပြီးနောက်ဝယ်မှာဆိုအမျိုးသီးဘယ်နေရာခိုင်နှုန်းဆိုတော့တော်တော်တွန်းလက်တိုက်ပြောလာကြတယ်လीဒါတောင်မှဒါတောင်မှအခုဒီနေ့ဒီအချိန်ထိမဖြစ်သေးတာတွေအများကြီးရှိသေးတယ်သူကဟိုအရင်ကတော့ပို့ပြီးတော့အတန်ကျဲလာတာပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့မှာပြောလိုက်ရင်အမျိုးသမီးတွေကိုအမျိုးသမီးတွေကိုမာမာနှိမ်မထားပါဘူးလို့ဟာလာအမျိုးသမီးတွေကိုနေရာပေးပါတယ်လို့ဘတ်ဒီအပေါ်ယံဟာမျိုးတွေနဲ့တည်တယ်မလားလူအခွင့်အရေးအပေါ်ယံဟာမျိုးတွေနဲ့ပြောတာတကယ်တကယ်လက်တွေ့ကြကြဖြစ်နေတာမျိုးမရှိဘူးလေဆိုတော့ကျွန်တော်အခုနောက်တစ်ခုခေါင်းထဲဝင်လာတာနှစ်ယောက်ဆွေးနွေးတဲ့ဟာကိုကျွန်တော်နားထောင်နေတယ်ဒေတာရင်းလူငယ်တွေနဲ့ကျွန်တော်တို့ဒန်းလူကျွန်တော်တို့အိန္ဒိယနိုင်ငံပေါ့နော်အာဆီယံမဲဆိုကြပါဆိုဗျာဒေတာတွင်လူငယ်တွေနဲ့မြန်မာလူငယ်တွေကလက်ရှိအခြေအနေမှာသူတင်ကိုတင်ဒန်းလူရဲ့ယူကြည့်လူရှင်နိုင်တဲ့အနေအထားမှာရှိပါရဲ့လားမဲတဲ့လူဘယ်လိုမြင်လဲကျွန်တော်ပြောတာခင်ဗျားတို့တယောက်ချင်းစီမပြောဘူးနော်ရေပုံရသဘောပြောရမယ်မြင်ရမယ်ကျွန်တော်တို့လူငယ်လူတရက်လုံးကိုကျွန်တော်ရှင်နိုင်ပါရဲ့လားဒေတာတွင်ကလူငယ
်အဲဒီပုံမှာတော့ကျမတို့ဟိုအလံဝေးသေးရလို့ကျမထင်တယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ရင်ဆိုင်ရတဲ့ဟိုပုံစံချင်းကမတူဘူးပေါ့နော်တခြားနိုင်ငံတွေမှာသူတို့မှာတည်ငြိမ်တဲ့အနေအထားတစ်ခုရှိနေပြီပေါ့နော်အထူးသဖြင့်ဒီနိုင်ငံရေးဒီငြိမ်းချမ်းရေးအစတည်ငြိမ်နေပြီပေါ့လေကျမတို့မှာအဲ့လိုတည်ငြိမ်မှုမရှိဘူးဈာထဲမှာဒီလိုမျိုးသဘောဝဘေးအန္တရာယ်တွေနောက်ယောဂပညာတွေဒီလိုကိစ္စတွေပေါ့နော်နိုင်ငံရေးအလေအပြောင်းတွေဆိုကျမတို့ကဟိုလေတချို့တွေကသူများနိုင်ငံတက္ကသိုလ်အကြောင်းသားဆိုတာစာတက္ကသိုလ်အကြောင်းပညာရေးကိုဟိုအားဆိုင်နိုင်တယ်ပေါ့နော်။နောက်ကျောင်းတွင်းဒီဟိုလှုပ်ရှားမှုတွေသူတို့ပြုနိုင်တယ်။ကျမတို့စီမှာဒီကျောင်းသားဒီနဲ့ပတ်သက်ပြီးတော့ဒီတက္ကသိုလ်ကျောင်းသားနဲ့ပတ်သက်ပြီးဒီဥပဒေတောင်မှပေါ့နော်။ကျမတို့တွေသူတို့တိုက်ကြိုက်ပြောခဲ့ရတာတွေကျောင်းသားတွေကပဲတစ်ခါငြိမ်းချမ်းရေးကိစ္စတွေမှာလည်းဝင်ပါရတာတွေကျောင်းသားတွေတခုတည်းလုပ်ရတာမဟုတ်ဘူးပေါ့နော်။ကျမတို့စီမှာပို့ပြီးတော့ရုန်းကန်ရတဲ့အနေအထားရှိရလို့ထင်တယ်။ဒါပေမဲ့စင်ကာပူလိုနိုင်ငံမျိုးဆိုရင်တော့သူတို့မှကျတော့အရန်ကိုဟိုလေအဲဘယ်လိုပြောမလဲဟိုရုပ်ဝတ္ထုဆန်လာတဲ့အပိုင်းတွေပေါ့နော်ပြိုင်ဆိုင်မှုတွေရှိရသူတို့မှလည်းချားတော့စိန်ခေါ်မှုတွေရှိမယ်။စိန်ခေါ်မှုချင်းကတော့မတူဘူးပေါ့လေ။ဟုတ်ကဲ့
ဟုတ်ကိုမျိုးသွင်းကဒီအတွက်ကြောင့်တခြားဒေတာရင်းအတွက်ကြောင့်လည်းရှိတယ်ဆိုတော့ကိုမျိုးသွင်းကဘယ်လိုမြင်လဲကျွန်တော်တို့မြန်မာလူငယ်တွေကဒေတာရင်းလူငယ်တွေနဲ့ပခုံးချင်းတိုက်နိုင်ပါရဲ့လားဒန်းလူကြီးလူရှင်းနိုင်ပါရဲ့လား
ဒီတယောက်ချင်းစီခြုံနေတဲ့လူတွေကိုအပတ်ထားပါတော့အများစုကြီးအတွက်ပြောရင်တော့ကျွန်တော်တို့ကမရှင်းနိုင်ပါဘူးဒေတာရင်းလို့ပြောရင်တော့ဒေတာရင်းမှာဒီ Laos to Cambodia တို့နဲ့ရှင်းရင်တော့လည်းမိကောင်းမိနိုင်ပါတယ်ဒါပေမဲ့ကျွန်တော်တို့တဲ့မလမ်းမကန်းကနေဖြတ်သွားတဲ့ Indo တို့ Vietnam တို့နဲ့ရှင်းရင်တော့မရှင်းနိုင်ပါဘူးဥပမာပြောရင်ဒီသူတို့နိုင်ငံတွေရဲ့အထက်တန်းကျောင်းတွေကိုကြည့်ကြည့်လိုက်ကျောင်းတိုင်းမှာဒီအခြေခံပညာဆင့်ကျောင်းတွေမှာကျောင်းတိုင်းမှာအားကစားခွင့်ရှိတယ်လူငယ်တိုင်းကအားကစားလှုပ်ရှားမှုတွေချိန်ပေးလို့ရတယ်လုပ်ကြရတယ်ပေါ့နော်မြန်မာပြည်မှာအခုပညာရေးစနစ်တွေပြောင်းနေဆိုတော့ညာလေအားကစားခွင့်ရှိတဲ့ကျောင်းဆိုတာရန်ကုန်မြို့မှာတော့မှရန်ကုန်လိုမန္တလေးလိုမြို့ရေးမှာလက်ချိုးရေးလို့ရတယ်အဲ့ထက်အောင်ပဲအခြေခံပညာပြီးလို့ထွက်လာတဲ့16နှစ်ရွယ်ကျောင်းသားချင်း16နှစ်ရွယ်လူငယ်ချင်းရှင်လိုက်ရင်ကိုယ်ကာယဖွံ့ဖြိုးမှုနဲ့ဒီစင်ပွားတဲ့ညာနာဖွံ့ဖြိုးမှုမှာကျွန်တော်တို့ကနောက်ကျကျန်နေခဲ့ပြီလားအဖက်မှာလည်းနေစဉ်စားသုံးရတဲ့အစာအာဟာရတွေဒီနေထိုင်ရတဲ့ပတ်ဝန်းကျင်ရဲ့ဖန်တီးပေးပြီးတော့ကျွန်တော်တို့မှာဒီကာယအပြင်ညာနာအပြင်ဖွံ့ဖြိုးမှုပါလူများတွေလည်းနောက်ကျနေခဲ့ပြီ။ဂျန်နဲ့ပညာရေးစနစ်တို့သင်ခဲ့ရတဲ့ပညာရေးရဲ့အရေးသွေးတို့ဒါတွေကတော့အထူးတလည်းဆိုးနေနေကြမလို့ပါဘူး။နောက်မှဂျန်ရဲခဲ့ပြီ။စင်ကာပူတို့ဘာလို့လဲရှင်းလိုက်ရင်တော့လေတော်တော်ကြီးကိုပြတ်ကျန်ခဲ့တာပေါ့နော်။အခုတော့ဗီယက်နမ်တို့အင်ဒိုနီးရှားတို့တဲ့တော်မှကျွန်တော်တို့ကဒီမနှဲမြောင်လိုက်ရမယ်လို့မြင်ပါတယ
်။အေးဗျာကျွန်တော်လည်းဒီမေးကိုမေးတာမေးတာကိုယ်တိုင်လည်းသိတယ်မရှင်းနိုင်ဘူးပခုံးချင်းမတိုက်နိုင်ဘူးဆိုတာဒါပေမဲ့ခင်ဗျားတို့ကအဲ့လိုတဲ့ပြောလိုက်တော့ကျွန်တော်ကတော်တော်တော်ပို့ပြီးတော့ဝမ်းနေသွားတယ်ကျွန်တော်သိထားတာတည်းတော့မှာပဲကျွန်တော်တို့ကတော်တော်ကိုဟလာပခုံးချင်းတိုက်နိုင်ဘူးကျွန်တော်တို့အများကြီးလှုပ်ကြရအောင်ပါပါခုနပြောသွားသလိုပဲတကယ်ကိုဟလာဒီစနစ်ကြတဲ့ဟလာတိတိချာချာစီစဉ်ထားတဲ့စီမံကိန်းနဲ့လှုပ်ဖို့လိုတယ်လို့ကျွန်တော်တို့အဲ့လိုမြင်တာပါပဲဆိုတော့မအေးလည်းထွင်ရင်မကြခင်မှာစိုးရသေးတက်တော့ပဲ အခုကျွန်တော်တို့ဆွေးနွေးသွားတဲ့လူငယ်တွေရဲ့အခြေအနေရဲရဲနဲ့ပတ်သက်ပြီးတော့ပုံပြီးတိုးတက်လာဖို့အစိုးရတဲ့အနေနဲ့ဘာကိုလှုပ်စေချင်ပါလဲမိုင်းတက်တို့
နံပါတ်၁ကတော့တို့အခုလူငယ်ရေးရမူဝါဒချမှတ်ထားသလိုအဲ့မှာတို့မဟာဗျူဟာစီမံချက်တွေတို့လုပ်တယ်ပေါ့နော်အဲ့မှာဆိုတော့ကျွန်မကသိချင်တာကဒီဟာလေးကိုအကောင့်ထဲပေါ်ဖို့တို့ budget ရှိသလားပေါ့နော်ဒီ budget ကိုလည်းတခြားစဉ်းစားပေးနေခြင်း ਨੇ ဒီအတွက်ပေါ့နော်ဒါလေးကိုလုံလုံလောက်လောက်အကောင့်ထဲပေါ်ဖို့ပေါ့လေအဲနောက်တစ်ခုကကျွန်မတို့တောင်းဆိုနေတဲ့အထက်မှာပေါ့လေလူငယ်ရေးရဝင်ကြီးခန့်ဖို့ပေါ့လေဒါမျိုးတွေလည်းတောင်းဆိုနေရရှိတယ်ဘာလို့ဆိုတော့ဒီအရေးကိုဖြစ်ဖြစ်စီစီလုံနိုင်ဖို့ပေါ့နော်ဘာလို့ဆိုတော့လူငယ်အရေးပြောတယ်လူငယ်အရေးအတွက်စမှတ်နေတဲ့သူတွေကလူကြီးတွေဖြစ်နေတယ
်
ဒါပေမဲ့လူငယ်ဘုံမပါဘူးလားဒီစပယ်ထဲမှာမပါဘူးလားတော့မဟုတ်ဘူးငယ်တော့ဒါပေမဲ့လူငယ်ဒီလူကြီးကပြောတဲ့ဥစ္စာကို तू ကလိုက်လို့မှမဟာမျိုးဖြစ်နေအမှန်တကယ်လူငယ်တင်ပြတော့လူကြီးကနည်းနည်းစဉ်းစားပြီးသူပေါ့နော်ဖြည့်ပြီးတော့ဥစ္စာမှုကိုပေးရမှာပေါ့လေနေရပေးရမှာပေါ့နော်ဒါ bottle up ဖြည့်ရမှာအဲ့ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လူကြီးကပြောတော့လူငယ်အဲ့လိုမျိုးဆိုတော့အဆင်မပြေဘူးပေါ့နော်အဲ့တော့လူငယ်ရဲ့ဝင်ကြီးကျမတို့တောင်းနေတယ်လို့မျိုးဒါမျိုးတွေလည်းအကောင့်ထဲပေါ်ပေးသေးတယ်လို့အကြံပြုချင်ပါရှင
်ဟုတ်ကဲ့လူငယ်ရဲ့ဝင်ကြီးဆိုတဲ့နေရာမှာနောက်ဆုံးပြဝင်ကြီးဌာနမဟုတ်ဘူးဆိုရင်တော့မှတီးချလွတ်လပ်တဲ့ agency လိုမျိုးပေါ့နော်ဌာနပေါ့ဒါဒီမိုကရေစီနိုင်ငံတွေမှာဝင်ကြီးဌာနတွေမတိုးချဲ့ပဲနဲ့တီးချလွတ်လပ်တဲ့ဌာနတွေ agency တွေတိုးချဲ့ကြတာပဲအဲ့လိုလုံးလုံးရတာပဲနော်ဥမာလူငယ်ရေးရာတွေကိုကင်တွယ်ဖို့အတွက်ဟလာလူငယ်တယောက်ကိုပဲယူဇာအနေနဲ့ပေးလိုက်ပြီးတော့လုပ်လို့ရတာပဲဗျာလုပ်မယ်ဆိုရင်မအေးလည်းတော့ပြောတော့ကျွန်တော်ကဘာသွားတတိယပဲလဲဆိုဟိုတော့ဆိုရင်လူငယ်ကိုယ်စားလှယ်အဖွဲ့ဆိုပြီးတော့ကြည့်လိုက်ရင်တကြီးပြောဝင်ကြီးပဲလေလေမော်စင်းတာလို့လေမော်တက်တာလို့ကြည့်လိုက်မယ်ဆိုရင်ဘယ်လောက်ဆိုးလဲဆိုတာကိုမျိုးတွင်ကိုမျိုးတွင်ရောတောက်တမဲ့အစိုးရတဲ့ကိုလူငယ်တွေကဘာလုပ်ပေးစီချင်ပါလဲ
ဟုတ်ကဲ့ကျွန်တော်ဒီအနိုင်ရပါတီဖြစ်တဲ့ NLD ရဲ့2020ရွေးကောက်ပွဲကြေညာစာရမ်းပေါ့နော် Election Manifesto ကိုဖတ်ကြည့်ပါတယ်ဒီလူငယ်ရေးရာကဏ္ဍနဲ့ပတ်သက်ပြီးအချက်9ချက်ပါပါတယ်ဒီတော်တော်များများလည်းကျွန်တော်တို့ရှိမှတကယ်လိုအပ်နေတဲ့အချက်တွေတကယ်လိုအပ်နေတဲ့ကဏ္ဍတွေကိုထောက်ပြပြီးတော့ပြောဆိုကြတာတွေ့ပါတယ်။ဒါပေမဲ့ကျွန်တော်တခုထပ်ပြီးတော့လိုလားမိတာတော့အရှိမပြောတဲ့ smart goal လို့ပေါ့နော် specific ဖြစ်ရမယ်ဒီ measurable ဖြစ်ရမယ် attainable ဖြစ်ရမယ်ဒီ time bound ဖြစ်ရမယ် relevant ဖြစ်ရမယ်ပေါ့နော်အဲ့လိုအချက်လေးတွေတော့ဒီအသေးစိတ်အချက်လက်လေးတွေတော့လိုအပ်နေသေးတယ်လို့ကျွန်တော်မြင်ပါတယ်။ဥပမာသမွေးဝမ်းကြောင်းပညာတွေကြောင်းတွေဖွင့်မယ်လို့ပဲပြောတယ်။ဒါပေမဲ့တစ်နှစ်ကိုဘယ်နှကြောင်းဖွင့်မယ်2020ရနေ2025အတွက်မှာဘယ်နှကြောင်းဖြစ်လာရမလဲဒီလူငယ်တွေတဲ့ဘယ်ကဏ္ဍမှာ budget ကိုအ ਨੇ ဆုံးဘလောက်တိုးသုံးမလဲဒီလိုကဏ္ဍတွေအချိန်ဇယားတွေဒီဂရိကဝိတ်တွေနဲ့တိတိကျကျပြောထားမျိုးလေးမတွေ့ဘူးအဲ့လိုမျိုးလေးထပ်ပြီးတော့တိတိကျကျလေးကဏ္ဍတွေအချိန်ဇယားတွေဂရိကဝိတ်တွေနဲ့တိတိကျကျနေပြောပြနိုင်တာမျိုးလေးဖြစ်လာဖို့ကျွန်တော်ပြောလင့်ပါတယ
်ဟုတ်ကဲ့ဗျာဒီနေ့လူငယ်နောင်ဝယ်လူကြီးလူသားပြောကြတာအဲ့ဒါကစကားဖြစ်ပဲရှိတယ်စာထဲမှာပဲရှိတယ်ဆိုတော့လူငယ်တွေကိုတကယ်ကိုပဲအနာဂတ်ရဲ့ခေါင်းဆောင်တွေဖြစ်အတိမတ်ပြုတ်ပြီးတော့တကယ်ကိုစနစ်တကျခံခံမှမှပြုစုပြုထောင်ပေးနိုင်မှကျွန်တော်တို့နိုင်ငံရဲ့အနာဂတ်ကစိတ်ချရမယ်ကျွန်တော်တို့ခုနပြောသလိုဒေတာတွင်းမှာလည်းမကနိုင်ငံတကာမှာလူချင်းတူတူသူချင်းများများရွံ့နေစရာမလိုတဲ့လူငယ်တွေဖြစ်လာဖို့ပြုထောင်ပေးကြရမယ်ဆိုတာသိသိကြပါရခင်ဗျာအောင်ဆုံးနေပြီးရဲ့မိုင်းလက်ထွန်းကိုမျိုးသွင်းညောင်လုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ဟ
ုတ်ကဲ့ပါတယ်
ပညာလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းကစီနီယာဂျန်နာပရိုဂရမ်မန်နေဂျာမအေးလက်ထွန်း Youth Empowerment in the Society အစီအစဉ်စီစဉ်သူတွေကတူဦးဖြစ်တဲ့ကိုမျိုးသွင်တို့ဆွေးနွေးသွားကြတာပါ COVID-19 ရေပေါ်အခြေအနေကြောင့် VOE စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မိန့်မြန်းခန်းတွေကိုအင်္ဂါညဒိုင်းရိုက်လည်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ VOE စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ဒူးပဲကျေးဇူးတင်ပါတယ်မင်္ဂလာခါတမရပါ Area We Coffee ကျမပျော်ရှင်ကြပါစေကျွန်တော်ကြိုကြိုသိပါခင်ဗျာ
တောရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်ရှင်ဒုသမ္မတမိုက်ပင်စ်နဲ့သမ္မတထရမ့်အစိုးရအဖွဲ့ဝင်ဝင်ကြီးတွေဖွဲ့စည်းပုံအရလုပ်ပိုင်ခွင့်ကိုတုံ့ပြန်သမ္မတကိုရာထူးကဖေရှားရေးတောင်းဆိုထားတဲ့ဆုံးဖြတ်ချက်ကိုဒီမိုကရက်အများစုလွှမ်းမိုးတဲ့အောက်လွှတ်တော်ကအင်္ဂါနေ့မှာမဲခွဲဆုံးဖြတ်မယ်လို့မျှော်လင့်ရပါတယ်သမရဟာတိုင်းပြည်ရဲ့ဖွဲ့စည်းပုံတိုင်းပြည်နဲ့အမေရိကန်ပြည်သူတွေကိုချင်းချောက်တော်မယ်အန္တရာယ်ရှိနေတာမို့သူ့ကိုတာဝန်ကချက်ချင်းဖယ်ရှားပြရပါလိမ့်မယ်လို့တင်းနှလာနေကအောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကကြေညာခဲ့ပါတယ်ရှင်။ပြီးခဲ့တဲ့အမေရိကန်သမရရွေးကောက်ပွဲမှာဂျာဝင်နောက်ဆက်ပြီးရွေးကောက်ခံသမရဂျိုးဘိုက်ဒန်ရဲ့မဲဆွယ်စည်းရုံးရေးကိုထိခိုက်အောင်လှုပ်ဆောင်ခဲ့တဲ့ရုရှားဩဇာခံအဖွဲ့ဝင်တွေကိုအမေရိကန်အစိုးရကအရေးယူလိုက်ပြီးဖြစ်ပါတယ်။ရုရှားကကြိုးတောင်းနောက်ခံပေးထားတဲ့ရွေးကောက်ပွဲဂျာဝင်နောက်ဆက်ရေးစစ်ဆင်ရေးထဲမှာပါဝင်ခဲ့တဲ့ယူကရိန်းနိုင်ငံကလူပုဂ္ဂိုလ်9ဦးနဲ့ကုမ္ပဏီအဖွဲ့အစည်း4ခုကိုအမေရိကန်ဗန်ဒါရေးဝန်ကြီးဌာနကအရေးယူလိုက်တာဖြစ်ပါတယ်။ VOA ရဲ့မိခင်ဌာနဖြစ်တဲ့ American ကမ္ဘာသတင်းမီဒီယာ USAGM အကြီးအကဲက VOA ကိုဝါဒဖြန့်ချီရေးဌာနဖြစ်အတွင်ပြောင်းမှုစူးစမ်းနေတယ်လို့ဝေဖန်မှုတွေအပေါ်မှာ American နိုင်ငံညာရေးဝန်ကြီး Mike Pompeo ကကာကွယ်ပြောဆိုခဲ့ပါတယ်သမရာထရမ့်အစိုးရအနေနဲ့ VOA ကိုနိုင်ငံရေးအရာကင်းလွတ်ပြီးတော့မူလရည်မှန်းချက်အတိုင်းပြန်ပြီးတော့တည်မှန်လိုတယ်လို့နိုင်ငံညာရေးဝန်ကြီးကပြောပါတယ်။နိုင်ငံညာရေးဝန်ကြီးပွန်ပီယိုဟာ VOA ရုံးချုပ်ကိုမနေ့ကလာရောက်ပြီးတော့ဝန်ထမ်းတွေနဲ့တွေ့ဆုံမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်ရှင်။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွက် VOA အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။တော်ရရှင်များနေတကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်ကျွန်မများသစင်အောင်ပ
This program has come to you from the Voice of America, Washington.